Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင်2022ခုနှစ်ဩဂုတ်လ4ရက်ဗုဒ္ဓဖူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32 58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်ဗုဒ္ဓဘူးညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်ထိတ်တဲရောက်သတင်းတွေကတော့မြန်မာနိုင်ငံရဲ့အကြက်တဲကိုကူညီဖြည့်ရှင်းနိုင်မှုအတွက်အရှေ့တောင်အရှနိုင်ငံများအသင်းအာဆီယံကနေရွေးချယ်လိုက်တဲ့ဘရူနိုင်းနိုင်ငံဒုတိယနိုင်ငံသားရေးဝန်ကြီးကိုမြန်မာအရေးအာဆီယံအထူးကိုယ်စားလှယ်ဖြစ်တဲ့မြန်မာစစ်ကောင်စီဘက်ကသဘောတူလက်ခံလိုက်ပြီးဖြစ်ပါတယ်။ဒီပေါ်မှာမြန်မာနိုင်ငံရဲ့လေလာသူတွေရဲ့အမြင်သဘောထားဘယ်လိုရှိပါသလဲ
။ပြည်ပြည်ပြောလို့မထားပါဘူး။အာဆီယံနိုင်ငံများဘုံကွာကုလသမဂ္ဂကခန့်ထားတဲ့ဒီကျွန်တော်ကဒီမှုကြည့်ရကိုယ်စေကူတော့ဒီရင်းကဝင်ဝင်မပြူရဲအဆိုးရဖြစ်တာဘူးအဲ့လိုခံလိုက်တဲ့အတွက်
နိုင်ငံရေးကဲခဲဦးတန်းဆိုနိုင်ပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ကချင်းပြည်နယ်ဝိုင်းမော်မြို့မှာတော့မနေ့ညတုန်းကနဲ့ဒီကနေ့မနေ့အထိ KIA ဌာနချုပ်အနီးထီကိုလက်နက်ကြီးတွေနဲ့စစ်တပ်ဘက်ကပစ်ခတ်တိုက်ခိုက်နေတဲ့အကြောင်းသတင်း KIA ပြည်နယ်ဖရူဇိုမြို့နယ်တွေကဒေသခံကာကွယ်ရေးတပ်နဲ့စစ်ကောင်စီတပ်တို့ကြားကစစ်ရေးတင်းမာမှုအခြေအနေနောက်ထိုင်းနိုင်ငံကဒီမဲဆောက်မြို့မှာတော့မြန်မာရွှေပြောင်းအလို့သမားတချို့ကိုဗစ်နဲ့သေဆုံးတဲ့အပေါ်မှာအလို့သမားတွေကြားမှာစိုးရိမ်ပူပန်မှုတွေဖြစ်နေတဲ့သတင်းနဲ့အတူကဘာပေါ်ကအောက်ဆီဂျင်ဓာတ်ငွေ့ဘယ်ကရသလဲဆိုတဲ့သတင်းဆောင်မတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။နောက်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူလူနဲ့ကျမ်းမာရေးဥကြောဇန်သားရဲ့မြမရေးသုံးသက်ချက်နဲ့အားကစားခန္ဓာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါလိမ့်မယ်ရှင်
။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါနဲ့မိုးရသည့်ရေကြီးမှုတွေကြုံနေရချိန်မှာပဲလက်နက်ကင်ပဋိပက္ခတွေဆက်ဖြစ်နေတာကြောင့်စစ်ရှောင်ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်
။ More than 220,000 people have been internally displaced.
ဖေဖော်ဝါရီလတရနောက်ပိုင်းလက်နက်ကင်ပဋိပက္ခတွေကြောင့်နိုင်ငံအနောက်ပိုင်းမြောက်ပိုင်းနဲ့အရှေ့တောင်ပိုင်းဒေသတွေမှာအိုးအိမ်ဆုံးခွာတိမ်းရှောင်နေရသူ300,000ကျော်ရှိပါတယ်။ COVID-19 ကူးစက်မှုတွေတိုးလာနေတယ်လို့မုတ်တုံရသည်မို့ကြောင့်မကြသေးခင်ကလူပေါင်းထောင်ကြီးရေပေးတင်ခဲ့တဲ့အချိန်မှာပဲအခုလိုအခြေအနေနဲ့ကြုံနေရတာပါ။ဆန္ဒရိက္ခာတွေလည်းရှားပါးလာနေပြီးကျန်းမာရေးနဲ့ဘဏ္ဍာငန်းလုံးအရေးကြီးတဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာလည်းအဟန့်အတားတွေဆက်ပြီးတော့ပေါ်ပေါက်နေပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူစတီဗင်ဒူဂျရစ်ကနယူးယောက်ကုလသမဂ္ဂအယုံချုပ်ကသတင်းစာရှင်းလင်းပွဲမှာမနေ့ကပြောဆိုသွားတာပါ။အရေးပေါ်အခုအညီနဲ့အခအခွဲလိုအပ်နေသူ၃တန်းလောက်အတွဲဆန္ဒမှုအကူအညီတွေပေးဖို့ကြိုးစားပေမယ့်ကယောဂါဆိုင်ရာကန့်သတ်ချက်တွေနဲ့လုံခြုံရေးအခြေအနေတွေကြောင့်အဟအတားတွေရှိနေတယ်လို့လည်းပြောပါရယ်အခုလိုအခြေအနေတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာဂျွန်လအလောက်ကစပြီးတော့ကိုဗစ်ကူးစက်မှုရောသိဆုံးသူပါစံချိန်တင်တိုးလာနေတာပါကယောဂါထိန်းချုပ်ရေးအတွက်မလို့အပ်ပဲအိမ်မြေမထွက်ရ Stay at home အမိန့်ကိုမန္တလေးတိုင်းမြင်းကျံမြို့နယ်မွန်ပြည်နယ်ဘီလင်းမြို့ကိုပါဒီကနေ့ထည့်သွင်းလိုက်တာကြောင့်ဒီအမိန့်ထုတ်ပြန်ထားတဲ့မြို့နယ်130ရှိသွားပါပြီနိုင်ငံတော်ဘာလက်ရှိချိန်နေပုဂ္ဂိုလ်ခံရသူ3,100ကျော်နဲ့တည်ဆုံးသူက1,000ကျော်ရှိတယ်လို့မြန်မာ့ကျန်းမာရေးဝန်ကြီးဌာနကတရင်ထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းစနစ်တကျပိုးစစ်ဆေးနိုင်ခြင်းမရှိသလိုသူတည်ဆုံးခြင်းကိုလည်းအထူးအကြပြုစုနိုင်ခြင်းမရှိတဲ့အတွက်ပုဂ္ဂိုလ်သူနဲ့တည်ဆုံးသူတိထက်မကအများနိုင်တယ်လို့ကျန်းမာရေးပညာရှင်တွေနဲ့ပရာဟိတအဖွဲ့တွေကခန့်မှန်းထားကြပါတယ်။မြန်မာနိုင်ငံရဲ့အချက်အလက်တွေကိုကူညီဖြည့်ရှင်းမှုအတွက်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကရွေးချယ်ထားတဲ့ဘရူနိုင်းနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးအဲဝန်ယူဆော့ဖ်ကိုမြန်မာအရေးအာဆီယံအထူးကိုယ်စားလှယ်အဖြစ်မြန်မာစစ်ကောင်စီကဩဂုတ်လ၄ရက်နေ့မှာသဘောတူလက်ခံလိုက်ပါပြီ။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတွင်းကအကြမ်းဖက်မှုအခြေအနေတွေအဆုံးသတ်နိုင်ရေးအာဏာသိမ်းစစ်ကောင်ဆောင်တဲ့အတိုက်ခံတွေကြားတွေ့ဆုံဆွေးနွေးမှုတွေလမ်းပွင့်သွားအောင်လို့အာဆီယံကကမကထလို့ဆောင်ရွက်နေတာပါ။ဒီအတွက်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်တူထားဖို့အာဆီယံအစည်းအဝေးကဆုံးဖြတ်ခဲ့သလိုဒီကိုယ်စားလှယ်နေရာအတွက်ထိုင်း၊အင်ဒိုနီးရှားနဲ့ဘရူနိုင်းနိုင်ငံကတန်တမာတွေကိုအသီးသီးအဆိုပြုခဲ့ကြပါတယ်။အခုနောက်ဆုံးဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးယိုဆော့ဖ်ကိုအာဆီယံကရွေးချယ်ထားပြီးတဲ့နောက်အခုဒီကနေ့မှာတော့မြန်မာစစ်ကောင်စီကပါလက်ခံသဘောတူလိုက်တာပါ။လူသားချင်းစာနာကူညီမှုလုပ်ငန်းတွေကိုလည်းအထူးကိုယ်စားလှယ်ကကြီးကြပ်သွားမယ်လို့အာဆီယံအသင်းရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပေမဲ့အသေးစိတ်ကိုတော့မပြောထားပါဘူး။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကြုံလာရတဲ့အကြမ်းဖက်မှုတွေရပ်တန့်နိုင်ဖို့အတွက်အထူးကိုယ်စားလှယ်ခန့်အရေးအပအဝင်အချက်၅ချက်ပါပုံသဘောတူညီချက်တရက်ကိုအာဆီယံအဖွဲ့ကချမှတ်ခဲ့တာရဲ့တရားကြော်လာခဲ့ပေမဲ့တိုးတက်မှုတစုံတရာမရှိတဲ့အပေါ်နိုင်ငံတကာကဖိအားတိုးပေးလာချိန်မှာမစ္စတာယူဆော့ဖ်ကိုအထူးကိုယ်စားလှယ်အဖြစ်အတည်ပြုခန့်အပ်လိုက်တာပါအထူးကိုယ်စားလှယ်အနေနဲ့မြန်မာပဋိပက္ခအတွင်းကတက်ဆိုင်သူအလုံးကိုတွေးဆောင်ဆွေးနွေးမှုတွေလုပ်မယ်လို့ဖော်ပြထားရမှာဖန်ဆီးခံရတဲ့မြန်မာဒီမိုကရေစီကောင်ဆောင်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ခွင့်ရမရဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး ဒါပေမဲ့လည်းအာဆီယံအထူးကိုယ်စားလှယ်ကိုအာဆီယံမူပေါင်းအတွင်းကနေပူးပေါင်းဆောင်ရွက်သွားပါမယ်လို့တော့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကသူ့မိန့်ခွန်းထဲမှာပြောဆိုထားပါတယ်။မြန်မာပြည်တွင်ဘဏ်လုပ်ငန်းတွေမှာနိုင်ငံခြားသားတွေကိုအကန့်အသတ်အရေးအတွက်နဲ့အလုပ်ခံမှုဗဟိုဘဏ်ကတတ်မှတ်လိုက်တာကြောင့်ဖဏာရေးလုပ်ငန်းတွေအပေါ်ထိကျလာလိမ့်မယ်ဆိုတဲ့သတိပေးချက်တွေထွက်ပေါ်လာပါတယ်။စစ်တပ်ကအာဏာမသိခင်ကာလတုန်းကတော့ပြည်ပအရင်နှမြုံနှံမှုတွေကြောင့်မြန်မာဘဏ်လုပ်ငန်းတိုးတက်ခဲ့တာပါမြန်မာနိုင်ငံဗဟိုဘဏ်ကဩဂုတ်လ၂ရက်နေ့ထုတ်ပြန်ချက်မှာတော့ဘဏ်ကြီးတွေမှာနိုင်ငံခြားသား25ဦးနဲ့အလတ်စားဘဏ်မှာ15ဦးအသေးစားဘဏ်တွေမှာတော့10ဦးထက်ပိုးပြီးတော့အလုံးမခံရဘူးလို့ဖော်ပြထားပါတယ်ဒါအပြင်နိုင်ငံခြားသားတွေကိုခတ်မယ်ဆိုရင်လည်းရက်30ကျူတင်အတီးပြချက်တောင်းခံရမှာဖြစ်ပြီးတော့အကြီးတန်းရာထူးတွေကိုတော့မြန်မာနိုင်ငံသားတွေကိုပဲခံရမယ်လို့ဖော်ပြပါရှိပါတယ်ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ဗဟိုဘဏ်ကိုမေးမြန်းခဲ့ပေမဲ့မှတ်ချက်ပေးပြောဆိုတာမရှိဘူးလို့ရိုက်တာသတင်းတရားမှာဖော်ပြထားပါတယ်။ဖေဗရူလာ3ရက်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဗဟိုဘဏ်ဥက္ကဋ္ဌကိုလည်းစစ်ကောင်စီကအစာထိုးခန့်အပ်ခဲ့ပါတယ်။စစ်အာဏာရှင်စံကြည်ရေးအကြမ်းဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုတွေကြောင့်ဘဏ်လုပ်ငန်းတွေအထိနာနေချိန်မှာပဲဗန်ထဲကငွေထုတ်ဖို့ပြည်သူတွေနှာရည်နဲ့ချီစောင့်ကြရတာကိုလည်းလူမှုကွန်ရက်တွေမှာတွေ့နေရပါတယ်။နာမည်မဖော်လို့တဲ့ဘဏ်ကြီးတစ်ခုကအစင်မြင့်တာဝန်ရှိသူတယောက်ကတော့ဘဏ်လုပ်ငန်းတွေမှာနိုင်ငံခြားသားဝန်ထမ်းတွေအတော့ကိုလိုအပ်နေသေးတယ်လို့ပြောပါတယ်။တခြားဘဏ်အရာရှိတယောက်ကလည်းနိုင်ငံခြားသား၅ရန်ခွင့်ကန့်သက်လိုက်တာဟာမြမဘဏ်လုပ်ငန်းတွေပို့ပြီးတော့အထူးကြံဖြစ်လာစေနိုင်တယ်လို့ကြီးကြပ်မှုပိုင်းမှာအာဏာလာနိုင်တယ်လို့လည်းထောက်ပြပါတယ်။အမေရိကန်ပြည်ထောင်စုကကမ္ဘာနိုင်ငံပေါင်း60ကျော်အတွဲကိုဗစ် -19 ကာကွယ်ဆေးတန်ပေါင်း130ကျော်ကိုလူဒန်းထားတယ်လို့သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာကြေညာပါတယ်
။ Vaccinate America and help vaccinate the world.
အမေရိကန်ပြည်သူတွေကိုကာကွယ်ဆေးထိုးပေးနေတယ်လို့ပဲတခြားနိုင်ငံကလူတွေအတွက်ပါကာကွယ်ဆေးတွေပေးအပ်နေပါတယ်။ဒီနီလာနဲ့ကာယောဂါကိုတိုက်ဖြတ်သွားကြမယ်လို့သမ္မတဘိုင်ဒန်ကအင်ဂျီရောမာအင်္ဂါနေ့ကပြောဆိုသွားတာပါ။တစ်ကမ္ဘာလုံးကိုဗစ်ကာကွယ်ဆေးထိုးနိုင်ရေးဟာအမေရိကန်ရဲ့အကျိုးစီးပွားဖြစ်တယ်လို့လည်းထည့်သွင်းပြောဆိုခဲ့ပါတယ်။ဒုတိယကမ္ဘာစစ်ကာလအတွင်းဒီမိုကရေစီရေးအတွက်အမေရိကန်ပြည်ထောင်စုကအင်အားကြီးတစ်ရပ်ဖြစ်ခဲ့တယ်လို့ပဲကိုဗစ် -19 တိုက်ဖြတ်ရေးမှာလည်းအလားတူရပ်တည်ဖို့ဆုံးဖြတ်ထားပါတယ်လို့လည်းသမ္မတဘိုင်ဒန်ကပြောကြားသွားပါတယ်။အမေရိကန်မှာကာကွယ်ဆေးထိုးဖို့တွန်းဆုတ်နေတဲ့သူတွေရှိနေတယ်လို့ဆေးထိုးနာမှုလည်းနှေးကွေလာနေပါတယ်။ဒီအချိန်မှာပဲပိုရှင်လာတဲ့ကာကွယ်ဆေးတွေကိုကုလသမဂ္ဂကဦးဆောင်လုပ်ကိုင်နေတဲ့ကိုဗစ်ကာကွယ်ဆေးတန်းတူဖြန့်ဖြူရေးအစီအစဉ်ကတဆင့်အာဖဂန်နစ္စတန်နဲ့ဇင်ဘာဘွေနိုင်ငံအပါအဝင်စီးရင်နှံပါတဲ့တခြားကမ္ဘာနိုင်ငံတွေစီပေးပို့နေတာလည်းဖြစ်ပါတယ်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ31 kHz 9383ညလိုင်းထိုမီတာ32 kHz 9303ညလိုင်းထိုမီတာ57 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓနေ့ညပိုင်း VOA American အသံရဲ့ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်ထိုင်းနိုင်ငံမှာဘီယင်းစနစ်ပြည်ပြင်ပြောင်းလဲရေးတောင်းဆိုတဲ့လူထုဆန္ဒပြမှုတွေရှိလာခဲ့ပြီးပြီးခဲ့တဲ့နှစ်ဇူလိုင်လကတည်းကဆိုရင်ဆန္ဒပြခဲ့သူပေါင်း100ကျော်ကိုဘီယင်းကိုစော်ကားမှုနဲ့တရားစွဲဆိုထားပါတယ်ပြီးခဲ့တဲ့နှစ်ဆန္ဒပြမှုတွေမှာလူထုကိုမေကွန်းပြောခဲ့တဲ့ဆန္ဒပြပွဲဦးဆောင်သူရှင်နေအာနော်နန်ဖာကဘီယင်းစနစ်ပြည်ပြင်ပြောင်းလဲရေးအတွက်ထပ်ပြီးတောင်းဆိုလိုက်ပါတယ်ဒီနေ့မှလည်းမနစ်တုံးကလည်းပဲဒီရင်စနစ်တောင်းလဲရေးကိုဆက်တောင်းဆိုသွားမှာပါ။ကြားပြီးရင်ဘာပဲဖြစ်လာဖြစ်လာဖြစ်လို့ရပါပဲ။နေလုံးကြီးပြူထွက်လာနေတာကိုသွားတားလို့မရတော့ပါဘူး။လူတွေရဲ့ယုံကြည်မှုကိုထိန်းချုပ်လို့မရနိုင်ပါဘူးလို့ပြောသွားတာပါ။ဘန်ကောက်မြို့လယ်မှာလူပေါင်း200ကျော်ဖျောင်းတိုင်ထွန်းစစ်တောင်းပွဲကိုကိုဗစ်စီကန်းတွေအန်တူပြီးမနစ်ကလှုပ်ခဲကြရမှာအာနွန်ကအခုလိုလက်ခုပ်တန်ညံသွားအောင်ဟောပြောခဲ့တာပါ။ရှင်နေအာနွန်ဟာ2015နှစ်ထိကြာနေတဲ့ဘရင်ကိုစော်ကားမှုပေါင်း10မှုကျော်နဲ့တရားစွဲခံရပြီးအာမခံနဲ့ပြင်ပမှာနေနေရတာပါပြီးခဲ့တဲ့နှစ်တုန်းကဆန္ဒပြပွဲတွေဟာဝန်ကြီးချုပ်ပရယတ်ချန်အိုချာနဲ့ဝန်ကြီးအဖွဲ့ကိုဥတီပြစ်မှတ်ထားခဲ့ပေမဲ့ဒီနှစ်မှာတော့လွှတ်တော်တွေဥပဒေပြင်ဆင်ရေးလှုပ်ရှားမှုပါဝင်ဒီဟာသည့်ရည်မှန်းချက်အစ်တွေနဲ့အဓိကလှုပ်ရှားသွားမယ်လို့လည်းဆန္ဒပြကောင်ဆောင်အာနန်ကပြောခဲ့ပါတယ်ခင်ဗျIS Islamic စစ်သွေးကြွတွေဟာပြီးခဲ့တဲ့နှစ်နှစ်ကျော်အတွင်းအင်အားချိနဲ့ပြိုကွဲသွားခဲ့ရကနေအခုတော့ဆယ်ကျော်သက်လူငယ်လေးတွေကိုလူစုပြီးအင်အားပြန်တည်ဆောက်နေပုံရတယ်လို့ American အစင်ကစားတစ်စောင်းမှာဖော်ပြလိုက်ပါတယ်။ Syria ရှေ့ပိုင်းတဲကနာရာနဲ့ IS Islamic အကြမ်းဖက်တပ်ကိုပြန်အင်အားဖြည့်နိုင်ဖို့ယောက်ျားလေးတွေဆယ်ကျော်သက်တွေကိုရှေ့ပြောင်းထုတ်ခတဲ့စခန်းတွေထဲကနေခိုးထုတ်ပြီးအခုလိုလုပ်နေတာလို့ American ကာကွယ်ဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။ဒီအစင်ကစားကတော့American ထားဝယ်တဲ့တည်င်းတွေပေါ်အခြေခံပြီးရေးခဲ့တာပါ အမေရိကန်ကျောထောက်နောက်ခံပေးထားတဲ့ဆီးရီးယားဒီမိုကရက်တစ်တပ်တွေကနှိမ်နင်းနေတဲ့ကြားကပဲ IS တပ်တွေဟာဒုက္ခသည်စခန်းကလူငယ်တွေကိုစုဆောင်းဖို့စခန်းတွေမှာဩဇာတရားမှုရှိနေတယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနစုံစမ်းစစ်ဆေးမှုအစီရင်ခံစာမှာဖော်ပြထားပါတယ်။ဆီးရီးယားက El Hall စခန်းမှာ AP နဲ့ဇွန်လအတွင်းငွေကြေးပို့သွင်းပြီး IS ကိုထောက်ခံတဲ့အမျိုးသမီးတွေကတဆင့်အခုလိုလူငယ်တွေကိုစီးရင်ဖို့ကြိုးစားခဲ့တယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်။လူမှုကွန်ရက်ကိုတုံးပြီးအသက်မပြည့်သေးတဲ့ကလေးတွေဆဲကျော်တက်တွေကိုပြစ်မှတ်ထားစီရင်ခဲ့တာပါခင်ဗျ။အာဖဂန်နစ္စတန်မှာတော့ကာကွယ်ရေးဝန်ကြီးကိုပြစ်မှတ်ထားပြီးတာလီဘန်တွေကဗိုလ်ခွဲတက်ခိုက်ခဲ့ရမှာအနည်းဆုံး10ဦးသေဆုံးခဲ့ရပါတယ်။အာဖဂန်ယာယီကာကွယ်ရေးဝန်ကြီးဘစ်စမလာခန်မိုဟာမက်ဒီရဲ့တက်ခိုက်ခံကိုပြစ်မှတ်ထားခဲ့ပေမဲ့သူမရှိဘဲလွတ်သွားခဲ့တဲ့ဒီတက်ခိုက်မှုတွေနောက်ထပ်လူပေါင်း20အထိဒဏ်ရာတွေရခဲ့တယ်လို့အာဖဂန်ယာရှုတွေကဒီနေ့ပြောလိုက်ပါတယ်။ကဘူမျိုးတော်မှာလုံချုံကြီးတစ်ချက်ထားတဲ့နေရာမှာမနေ့ညကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်ပြောခွင့်ရစာဘီဟူလာမူဂျာဟစ်ကဒီနေ့ကြေညာချက်ထုတ်ပြောထားပါတယ်။ဒီပုံကွဲမှုအပြီးပြန်လည်ပြစ်ခတ်မှုဖြစ်ခဲ့ရမှာလဲစစ်သွေးကြွ၄ဦးသေဆုံးခဲ့တယ်လို့အာဖဂန်ယာရှိတွေဘက်ကဆိုပါတယ်။ဒီခိုက်သေဆုံးသူရေအတွက်ထပ်တိုးလာနိုင်တယ်လို့လည်းအခုယာရှိတွေကဆက်ပြောပါတယ်။အမေရိကန်တပ်တွေဆက်ကွာပြီးတာလီဘန်တပ်တွေဘက်ကအာဖဂန်တောင်ပိုင်းနဲ့နောက်ပိုင်းပြည်နယ်မြို့တော်တွေကိုဖိအားပေးထိုးစစ်ဆင်လာချိန်မှာအခုလိုမြို့တော်ကာဘူးမှာဆက်ဖြစ်လာတာပါတာလီဘန်ပြောင်းခွေရမူဂျာဟစ်ကတော့အခုလိုတိုက်ခတ်ရတာကအာဖဂန်အမျိုးသားတပ်တွေအနေနဲ့ပြည်နယ်များစွာမှာမကြာခင်ကထိုးစစ်ဆင်ခဲ့တဲ့အထက်အရသာထိခိုက်မှုတွေရှိခဲ့လို့ပြန်ကလစားချေတာပါလို့ဆိုခဲ့ပါတယ်အိုလံပစ်ပြိုင်ပွဲဝင်ဘယ်လာရုစ်အပြေးမဲ့ဟာသူ့နိုင်ငံပြန်ရောက်ရင်အရေးယူခံရနိုင်တယ်ဆိုပြီးဂျပန်အိုလံပစ်ကအပြန်မှာအော်စတြီးယားနိုင်ငံကိုထွက်ခွာသွားပါတယ်။ဒါတို့အပြင်မှာခရစ်စတီနာစီမန်နိုယက်စကာယာဟာဒီနေ့နေ့လည်းဗီယက်နမ်မြို့တော်ကိုထွက်ခွာခဲ့ပြီးအဲ့ဒီကနေလူသားချင်းစာနာမှုဆိုင်ရာပြည်ဝင်ခွင့်ဗီဇာပေးထားတဲ့ပိုလန်ကိုဆက်ထွက်ဖို့ရှိပါတယ်။ပိုလန်ဝန်ကြီးချုပ်မာတီရုစ်မိုယာဗက်စကီကသူ့ရဲ့ Facebook စာမျက်နှာမှာဒါတို့အပြင်မှာစီမန်နိုယက်စကာနဲ့ဖုန်းပြောခဲ့ပြီးပိုလန်မှာအခက်အခဲမရှိနေတဲ့အကြောင်းပြောပြပြီးလို့မနေ့ကဖော်ပြခဲ့ပါတယ်။စီမန်နိုယက်စကာယာကိုနိုင်ငံရေးခွလုံခွင့်ဆက်လျှောက်နိုင်ဖို့လူသားချင်းစာနာမှုဆိုင်ရာပြည်ဝင်ခွင့်ဗီဇာကိုပိုလန်ရာရှိတွေကတနေ့တနေ့လာနေမှာပေးခဲ့တာပါစီမန်နိုယက်စကာယာကတော့သူ့အသင်းရာရှိတွေအနေနဲ့သူ့စာနာမပါဘဲအတင်းကျပ်လေးနဲ့ပြန်ဖို့ကြိုးပမ်းခဲ့တယ်လို့ဆက်ဆွဲခဲ့ပါတယ်ဘယ်လာရုစ်အိုလံပစ်အသင်းရာရှိတွေရဲ့မတရားအမိန့်ပေးဝင်ပြိုင်ခိုက်မှုတွေကိုတာတိုပြည်မယ်ကအင်တာနက် Instagram မှာဝေဖန်ခဲ့ပြီးသူ့ကိုအသင်းကထုတ်ပြန်ကပြန်ဖို့လေးစိတ်ကိုပို့ခဲ့ပေမဲ့နိုင်ငံတကာအိုလံပစ်ရာရှိတွေကကြားဝင်ကူညီပေးခဲ့ပါတယ်ဘယ်လာရုစ်အမျိုးသားအိုလံပစ်ကော်မတီကိုအာနာရှင်သမ္မတအလက်ဆန္ဒားလူကာရှန်ကိုနဲ့သူ့သားဗစ်တာတို့က25နှစ်ကျော်ကြာဦးဆောင်လာခဲ့ပါတယ
်။ဩဂုတ်လ4ရက်ကထိပ်တန်းရောက်သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံရေးကိုဖြည့်ရှင်းမှုအတွက်ဘရူနိုင်းနိုင်ငံဒုတိယနိုင်ငံသားရေးဝန်ကြီးကိုမြန်မာရေးအာဆီယံအထူးကိုယ်စားလှယ်ဖြစ်တဲ့အာဆီယံဖွဲ့ကရွေးချယ်လိုက်တဲ့အပေါ်မှာမြန်မာစစ်ကောင်စီဘက်ကသဘောတူလက်ခံလိုက်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရေးမှာထူးထူးခြားခြားတိုးတက်တာမရှိနိုင်ဘူးလို့ဝေဖန်သူရှိတယ်လို့ကိုယ်စားလှယ်အနေနဲ့ထိထိရောက်ရောက်စ조사ဖို့လိုတယ်လို့လေလာသူတွေကသုံးသပ်ပြောဆိုကြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုသားညူဦးပြောပြပေးပါရှင်။
မြန်မာနိုင်ငံ၏အကြက်တဲမှာတွစ်ဆုံဆွနှင်းမှုတွေနဲ့လမ်းစာဖွင့်နိုင်ဖို့အာဆီယံအသင်းကြီးရဲ့ကြိုးပမ်းမှုအဖြစ်နဲ့အခုလိုမျိုးအထူးကိုယ်စားလှယ်ခန့်အပ်နိုင်တာဟာပထမဆုံးခြေလှမ်းလို့ပြောနိုင်ပါတယ်။အာဆီယံအသင်းအနေနဲ့မြန်မာရေးနဲ့ပတ်သက်လို့အချက်၅ချက်သဘောတူထားရမှာလဲအခုလိုအထူးကိုယ်စားလှယ်ခန့်အပ်ရေးကိစ္စပါပါတယ်။ဒီအတွက် Thai, Indonesia နဲ့ Brunei နိုင်ငံကတာဝန်တွေကိုအစုပြုထားပြီးတော့အခုနောက်ဆုံး Brunei ဒုတိယနိုင်ငံရေးဝန်ကြီးကိုရွေးချယ်ခဲ့တာလို့သိရပါတယ်။ Brunei နိုင်ငံဒုတိယနိုင်ငံရေးဝန်ကြီးဒတ်တူအာရဝန်ပီဟင်ယူဆပ်ကိုအထူးကိုယ်စားလှယ်ဖြစ်တဲ့မြန်မာဘက်ကအတီးပြုတ်နိုင်ဖို့စောင့်ဆိုင်းနေရကနေပြီးတော့အခုတော့မြန်မာဘက်ကနေပြီးတော့တရားဝင်သဘောတူလိုက်တာမို့လို့မြန်မာရေးအာဆီယံအထူးကိုယ်စားလှယ်ကိုတရားဝင်ခန့်အပ်လိုက်နိုင်ပါလေအခုလိုမြန်မာနိုင်ငံရေးကိုဖြည့်ရှင်းဖို့အထူးကိုယ်စားလှယ်ဖြစ်မြန်မာစစ်ကောင်စီဘက်ကသဘောတူလက်ခံလိုက်ပေမဲ့မြန်မာနိုင်ငံရေးမှာတော့တိုးတက်လာတာမရှိသေးဘူးလို့နိုင်ငံရေးလှစ်လာသုံးသပ်သူဦးတန်းစိုးနိုင်ကအခုလိုပြောပါတယ
်အာဆီယံကကျွန်တော်တို့အထူးကိုယ်စားလှယ်လွှတ်လိုက်တယ်solution business related လူအလုံးနဲ့နော်အထူးသဖြင့်ပေါ့ဗျာအခုလူလက်ရှိဖန်ဆီးထားတဲ့နိုင်ငံတော်တိုင်းငံပုဂ္ဂိုလ်နဲ့ဒီနိုင်ငံကြီးကောင်းဆောင်ကြီးဒီကောင်းဆောင်ကြီးကိုသူ့ခွင့်တော့ကျွန်တော်တော့ပေးလိမ့်မယ်မထင်ပါဘူးသူတို့အနေနဲ့တော့ဟိုတန်တမာကြီးထုံးစံရသူတို့ကတစ်ဆင့်ကျွန်တော်တို့နိုင်ငံကြီးထားဝင်ကြီးထားနာမှာ အဲ့မှာပြောပြတာရှင်းပြတာအဲ့လိုမျိုးတွေပဲလုပ်နေတယ်အဲအဲ့ဒီပြပြီးတော့ကျွန်တော်နေတယ်ပြပြီးတော့ပြောလို့မထားပါဘူးခင်အာရှနိုင်ငံနေရဖို့ကိုယ်ကကုလသမဂ္ဂကခန့်ထားတဲ့ဒီကုလသမဂ္ဂဒီမှုချုပ်ရဲ့ကိုယ်စေကူတော်ဒီရင်းတော်ဝင်ဝင်မပြူရဲ့အဆိုအဖြစ်တော်ဘူးနော်အကူရောအာရှကတော့သူကအင်ဂျင်နီယာနိုင်ငံနေအင်ဂျင်နီယာကိုရှိပြီဖြစ်တဲ့ကံတော့ကောင်းတယ်လို့လူအနေနဲ့လက်ခံတာပေါ့။အဲလိုခံလိုက်တဲ့အတွက်ဓမ္မပြည်ပြဿနာနဲ့ပတ်သက်ပြီးတော့ထူးထူးခြားခြားထုံကတူတက်လာစရာသိအကြောင်းမရှိဘူးအကြောင်းမမြင်ဘူးလို့ပဲကျွန်တော်ကသုံးသပ်ပါတယ
်။အထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံရေးမှာပအဝံပတ်သက်သူအားလုံးကိုတွစ်ဆုံဆွေးနွေးမှုလုပ်မယ်လို့အာဆီယံသဘောတူညီချက်ထဲမှာပါရှိပါတယ်။အာဆီယံထူးကိုယ်စားလှယ်ကိုအာဆီယံမူပေါင်းအတွင်းကနေပြီးတော့ပူးပေါင်းဆောင်ရွက်သွားပါမယ်လို့တော့မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကသူ့ရဲ့မိကုံးထဲမှာပြောထားပါတယ်။အာဆီယံသဘောတူညီချက်ထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေရပ်တန့်ကြဖို့ဆိုင်ရာအဖွဲ့တွေကြားမှာညှိနှိုင်းဆွေးနွေးအဖြစ်ရှာကြဖို့အာဆီယံထူးကိုယ်စားလှယ်ခန့်အပ်ပြီးတော့ဒီလိုဆွေးနွေးမှုတွေဖြစ်လာစေရေးအတွက်ကြားဝင်စစ်ဆက်ဖို့လူသားချင်းစာနာမှုအကူအညီတွေပေးသွားဖို့နဲ့အထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုသွားပြီးတော့တက်ဆိုင်ရာအဖွဲ့စည်းအသီးသီးနဲ့တွေ့ဆုံဖို့ဆိုတာတွေပါပါတယ်အဲ့ဒီထဲကလှုပ်တင့်လှုပ်ထိုက်တာတွေကိုလုံနိုင်ခဲ့တယ်ဆိုပြီးတော့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ရဲ့မကြာသေးခင်ကပြောတဲ့မိကုံးထဲမှာပါပါတယ်ဒါပေမဲ့အသေးစိတ်ကိုတော့သူကပြောမထားပါဘူးနိုင်ငံရေးသူသည်သူတူဖြစ်တဲ့ဒေါက်တာခင်စော်ဝင်းကတော့ဒီသဘောတူညီချက်တည်းဘာတစ်ခုမှဖြစ်မလာသေးဘူးလို့သူ့ရဲ့အမြင်ကိုပြောပါတယ
်ခေတီဆင်နီဝဲကြီးဝေးလုပ်တယ်အဲ့ဒီမှာသူတို့ဘာကောင်းလဲမူပေါင်း950ချက်ကိုချောက်လိုက်တယ်အဲ့တော့မြန်မာဆိုးရကလည်းအစ်စ်ကောင်စီကစစ်ကောင်စီကလည်းတော့လက်ခံပါသူပြောတယ်အဲ့မှာဘာမှဖြစ်လာသေးဘူးလေ။ဆိုတော့နိုင်ငံရေးရနိုင်ငံတကာစစ်တမ်းရေးရဒီဘလောက်ရှိထိုးပေါက်နိုင်မလဲ။အခုလက်ရှိအချိန်ဒီကျော်ဘာမှထူးခြားမလာသေးဘူး။ဒီပို့ကိုပမာအဲ့ဒါကိုပြောတာအများကြီးတည်နေတာ။ထိုးပေါက်နိုင်မယ်လို့ပြောလဲမှာလေပြောရပါလေ။ဒါပေမဲ့တစ်ခါကြည့်မယ်ဆိုလို့ရှင်လေစစ်ကောင်စီနေနဲ့သူတို့ကမိုးရခင်လာပြောပြီးတော့ဟွာရီဖွဲ့ဒီရီဖွဲ့နဲ့ဒီရဲမှာဘုဟုဆိုအာဆီယံကုတ်စလေကိုလက်မခံဘူးပြဆိုလို့ရှင်။အဲသူတို့မျက်နှာသူပြန်ပြီးအရှင်းလက်ပြတာတူတယ်နော်အဲ့လိုလည်းအဖြစ်မခံနိုင်ဘူးလေဆိုတော့အဲ့လိုတက်ခံရကျွန်တော်ထင်ပါတယ
်အာဆီယံကခန့်အပ်တဲ့မြန်မာနိုင်ငံထူးကိုယ်စားလှယ်အနေနဲ့သူ့ရဲ့တာဝန်တွေကိုမကြာခင်မှာစတင်တော့မှာဖြစ်တယ်လို့တက်ဆိုင်သူအားလုံးနဲ့အပြည့်အဝတွေ့ဆုံခဲ့ရမှာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရဲ့သီးခြားထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရတယ်။စစ်ကောင်စီဘက်ကတော့မြန်မာနိုင်ငံထူးကိုယ်စားလှယ်ကိုသဘောတူလက်ခံပြီးတော့ပူးပေါင်းဆောင်ရွက်မယ်လို့ပြောထားပြီးမြဲဖန်ဆီးခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပါဝင်အခြားနိုင်ငံရေးခေါင်းဆောင်တွေနဲ့တွေ့ဆုံခွင့်ပေးမပေးဆိုတာကတော့ရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။
ကိုသားညုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကချင်ပြည်နယ်ဘက်ကစီရဲချင်းတွေကိုတင်ပြပေးကြပါတယ်ကချင်ပြည်နယ်ဝိုင်းမော်မြို့မှာအင်္ဂါနေ့ညပိုင်းကနေပုတ်တဖူးနေ့မနက်ပိုင်းထိလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာရဟတ်ရင်ပြန်ဝဲတာတွေရှိခဲ့တယ်လို့ KIA ဌာနချုပ်လိုက်စာအနည်းကိုလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိခဲ့ပါတယ်ဝိုင်းမော်အခြေဆိုင်စစ်တပ်စခန်းကိုတိုက်ခိုက်တယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့ KIA ဘက်ကတော့သူတို့အနေနဲ့ဒီရက်ထဲသွားရောက်တိုက်ခိုက်တာမရှိဘူးဆိုပြီးညင်းဆိုထားပါတယ်ရန်ကုန်ကလာတဲ့ကချင်ပြည်နယ်ကသတင်းကိုငင်းချမ်းပြောပြပေးပါရှင
်ပြီးခဲ့တဲ့ဇူလိုင်လ29ရက်နေ့ညကဝိုင်းမော်မြို့အခြေဆိုင်ခလာရ58ကို KIA ကဝင်ရောက်ပစ်ခတ်ခဲ့ပြီးတနိုင်နီးပါတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဒီလ2ရက်နေ့နဲ့3ရက်နေ့တွေမှာခလာရ58ဘက်ကဇက်တိုက်ပစ်ခတ်တာတွေရှိခဲ့တာပါဒီလ3ရက်နေ့ညကဖြစ်ပွားခဲ့တဲ့အချိန်တွေကိုဝိုင်းမော်ဒေသခံတူက VOA ကိုအခုလိုပြောပါတယ
်အဲ9နိုင်ခွဲကနေမနေ့ပိုင်း9နိုင်ခွဲလောက်အထိပစ်ကြတာလေဘူးဘူးဘူးသူအကြီးပစ်လိုက်အသေးလေးပရပရဆိုအသေးလေးပြလိုက်နဲ့သူတို့ပဲသူတို့ပြနေတယ်လို့ပဲဟတ်စကီနဲ့ဝဲတယ်တနိုင်လောက်မှာဆိုတော့သူတို့ပြတာတော့နိုင်ဝက်ချားတစ်ခါပြတနိုင်လောက်ချားတစ်ခါပြအဲ့လိုပဲပြနေလားအဲ့တိုက်ပွဲတလူလူဘာလူလူပုံစံမျိုးနဲ့လေနော
်ဒီပြခတ်မှုတွေကြောင့်လပန်းရွာအတွင်းကနေအိမ်တလုံးလက်နက်ကြီးထိမှန်ခဲ့တယ်လို့အိမ်မွေးတလိဆန်အချို့လည်းတေဆုံးခဲ့တဲ့ကြောင်းဒေသတွင်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်ပြီးခဲ့တဲ့နှစ်ရက်နေ့ညကလည်းအလားတူပြစ်ခတ်တာတွေရှိခဲ့ပြီးလပန်ရွာအတွင်းလက်နက်ကြီးကြီးတလုံးကျရောက်ခဲ့ပါတယ် KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့ခလာရ58ကိုသူတို့တပ်ကတွားရောက်တိုက်ခိုက်တာမရှိကြောင်းအခုလို့ပြောပါတယ
်မနေ့ကဝိုင်းမော်58တိုင်းဝန်ကြီးနောက်မှာပေါ့နော်ခုနကကြောချင်းကလေးကနိုင်ရတကောင်ဒီဒီတနတ်တန်နေလက်နက်ငယ်လက်နက်ကြီးတန်နေတော်တော်ကြားပါတယ်သူတို့ပြောတာကေဝန်တက်တယ်လို့ပြောတာဒါပေမဲ့ကျွန်တော်တို့အဲကေကတော့အဲ့ဘက်မှာဝန်တက်တာမရှိပါဘူးလှုပ်ရှားမှုလည်းမရှိပါဘူးအဲကျွန်တော်တို့အဲဝန်တက်ဖို့ဝန်ပြဖို့ရရနိုင်ညွန်ကြားတယ်လည်းမရှိပါဘူ
းဝ ဝိုင်းမော်ဘက်မှာပြစ်ခတ်တံတွေကြားနေရချိန်မှာပဲလိုင်ဇာဘက်ကလည်းလက်နက်ကြီးနဲ့အနည်းဆုံး6ချိန်လောက်ပြစ်ခတ်ခဲ့တယ်လို့ဗိုလ်မှူးကြီးနောဘူးကပြောပါတယ
်။မင်းကဝိုင်းမော်မှာပြစ်တဲ့နောက်ပဲတနင်္ဂနွေလောက်ရှားတဲ့အချိန်မှာပေါ့နော်။လိုင်ဇာဘက်မှာပြစ်ပါတယ်။အဲပြစ်တဲ့ဟာကတော့ကေတက်စကန်တက်ကိုဦးတည်ဒီမှာအဲ့ဘာပြတ်မှတ်ထားမှပြတ်တာမျိုးကျွန်တော်တို့မတွေ့ရဘူး။ဒီလူနေရက်ွက်နားမှာပေါ့။အဲ့ဒါကချက်သွားတော့ကိုတွေ့ရပဲ။အထူးသဖြင့်ကျွန်တော်တို့ဒီမိုက်ဆပ်ပါကွရတင်းစင်တာတွေပေါ့နော်။ကျွန်တော်တို့ကိုဗစ်ရောဂါတွေကိုအဲတံတရလူနာတွေကိုကျွန်တော်တို့ပြုစုထားတဲ့နေရာတွေမှာဒီနည်းချင်းပေါက်ပွဲတွေရှိပါတယ်။မေဆပ်ကမကတော့အလုံးကတော့6လုံးလောက်ကြတယ်ဒါပေမဲ့3လုံးလောက်ကတော့ခုနပြောတဲ့ဒီမေဆပ်ကကွာရတင်းစံတာပေါ့နော်အဲအဲဘူးချင်မှာကြလာ
ပြီးခဲ့တဲ့လ29ရက်နေ့ကတော့ဝိုင်းမော်တက်ရင်58ကို KIA ကတိုက်ခိုက်တာရှိခဲ့တဲ့အကြောင်းဗိုလ်မှူးကြီးနောဘူးက VOE ကိုပြောပါတယ်ဒီရက်ပိုင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မူဆယ်မြို့နယ်မုံကိုဒေသဘက်တွေမှာစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲတွေဖြစ်ပွားခဲ့တာရှိသလိုစစ်ကောင်စီတပ်နဲ့ MNDAA ကိုကန့်တပ်တွေနဲ့လည်းတိုက်ပွဲဖြစ်ပွားခဲ့တာရှိကြောင်းပြောပါရယ်။ကချင်ပြည်နယ်အတွင်းမှာတမရော်နဲ့ KIA အကြားနှစ်နှစ်နီးပါးလောက်တိုက်ပွဲတွေရပ်တန့်နေခဲ့ရာကဒီနှစ်မတ်လပိုင်းလောက်ကစတင်ပြီးဖားကန့်ဒေသမှာတိုက်ပွဲတွေပြန်ဖြစ်လာခဲ့တာပါ။အဲဒီနောက်မှာတော့အင်ဂျန်ရန်ဒေါ့ဖုံးရန်မန်စီမိုးမောက်ရွှေကူမိုးကောင်းစတဲ့မြို့နယ်တွေဘက်အထိတိုက်ပွဲတွေပြန့်နှံ့လာခဲ့သလိုသခိုင်းတိုင်းကတာကောလင်းခန်းဒီစတဲ့နေရာတွေမှာလဲတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ခင်ဗျာ
ကချင်ဘက်မှာမနေ့ညကနေဒီကနေ့မနက်ပိုင်းအထိစစ်တပ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့သတင်းကိုကိုငင်းချမ်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ကယားပြည်နယ်ဘက်မှာဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေအကြောင်းကိုလည်းတဆက်တည်းတင်ပြခြင်းပါတယ်ကယားပြည်နယ်အတွင်းမှာထိုးစစ်ဆင်လာတဲ့မြန်မာစစ်တပ်နဲ့ကရင်နီကာကွယ်ရေးအဖွဲ့တွေဒီကနေ့ညနေပိုင်းဖရူဇိုမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားနေပါတယ်မနေ့တုန်းကဖရူဇိုမြို့နယ်နဲ့ဘော်လခဲမြို့နယ်တွေမှာဖြစ်ပွားတဲ့တိုက်ပွဲအတွင်းမှာတော့စစ်ကောင်စီဘက်ကထိခိုက်မှုများတယ်လို့ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF သတင်းနဲ့ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်ကရင်နီဒေသကစစ်ရေးအခြေအနေတွေကို VOA မြန်မာပိုင်းသတင်းတော်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်
ကယားပြည်နယ်ဖရူဇူမြို့နယ်အနောက်ဘက်မှာစစ်အာဖြစ်တင်းလာတဲ့မြန်မာစစ်တပ်နဲ့ကရင်နီတပ်မတော် KA ကရင်နီမျိုးရကာကွယ်ရေးတပ် KNDF ပူးပေါင်းတပ်ဖွဲ့တို့ဒီကနေ့မှတိုက်ပွဲဖြစ်ပွားတယ်လို့ KNDF သတင်းနဲ့ပြန်ကြားရေးဖွဲ့တာဝန်ရှိသူတူကပြောပါတယ်
တိုက်ပွဲကတော့ဒီရက်ခြေတောင်သားနဲ့ဒီဒီအထက်ရာနားမှာဖြစ်နေကြနှစ်နိုင်လေးစင်ကလည်းဆက်ပြီးနေကြတိုက်ပွဲတော့သူတို့ခက်ခဲနေနေနေပြတော့ဗောလေ
ကယားပြည်နယ်ဖရူဇူမြို့နယ်နဲ့ဘော်လခဲမြို့နယ်တို့မှာမြန်မာစစ်တပ်ကိုကရင်နီတပ်မတော် KA နဲ့ကရင်နီမျိုးရကာကွယ်ရေးတပ် KNDF ပူးပေါင်းတပ်ဖွဲ့တို့ကနေဩဂုတ်လ3ရက်နေ့မှာပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ KNDF သတင်းနဲ့ပြန်ကြားရေးဖွဲ့တာဝန်ရှိသူကဆက်ပြောပါတယ
်ခုနိုင်ခွဲကျော်လောက်မှာပေါ်နမတစီသူတို့ထွက်လာတယ်လူ ਈ အကိနေဆိုတော့အဲ့ဒီတစီကိုဖရူဇူမြို့ရဲ့အချုံလေးဒီမခေါ်ရှိရနာနေမှာကရင်တပ်မတော်ကသူ့ကိုလာမီနိုမပီရပေါ်လေဆိုတော့အဲ့မှာတိခတ်ချူရှိတယ်နေ့ရှိနေတိတိမှလိုက်ပေါ်ကနေဘောနကေဦးတီဂရက်စကဆာကကပ်ဆက်ကိုစီနေသူတို့စီတော့ဆိုတော့လမ်းမှာပဲကရင်းချမ်းဒေါ်နေ KNDF ကရင်းမြို့တကကိုအတက်တကပူပေါ်ရောမဟိုမိုင်းဆဲတိုက်ရရေးပြီးတော့လည်းနေနေနေသူတို့ချုပ်ခုတိုက်ခါရေးပေါ်လေအတိကမှုချင်းနေတော့စစ်တူလောက်ကြောက်ပေါ်လေဒီလိုချိခိုက်ပူတော့မြန်တော့တော့ဒီမိုင်းဆဲတိုက်ခါတဲ့နေရာမှာဘောလေဒါရတော့နေစဲဦးချင်းတော့သူတို့ရတယ်
ဩဂုတ်လ3ရက်နေ့ကဖရူဇူမြို့နယ်နဲ့ဘော်လခဲမြို့နယ်တွင်တိုက်ပွဲ၄ချိန်ဖြစ်ပွားခဲ့ပြီးတိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုများတယ်လို့ KNDF ဘက်ကသတင်းထုတ်ပြန်ထားပေမဲ့တီးခြားတီမပြုတ်နိုင်သေးပါဘူးတိုက်ပွဲရှင်တွေကိုသိရှိဖို့တပ်မတော်ပြောခွင့်ရကိုဆက်တွယ်ခဲ့ရမှာဆက်တွယ်လို့မရခဲ့ပါဘူးတပ်မတော်ပြန်ကြားရေးဌာနကရာရှိသူကိုမေးမြန်းရမှာသူ့အနေနဲ့တိုက်ပွဲရှင်တွေကိုမသိရသေးဘူးလို့ပြောပါရယ်ကျွန်တော်ရပ
ါပြောလို့စင်ကြီးပြောအဲ့ကြောင့်ကျွန်တော်တိတ်မတိသေးဘူး
မနေ့ကလည်းကယားပြည်နယ်ဆက်ရှမ်းပြည်နယ်ဖဲခုံမြို့တော်ခမ်းမမှာကိုဗစ် -19 ကာကွယ်ဆေးထိုးချိန်ဘုံပကွဲခဲ့လို့ထိခိုက်မှုတွေရှိခဲ့တယ်လို့ KNDF ပြန်ကြားရေးတာဝန်ရှိသူကပြောပါတယ
်ကိုဗစ် -19 ဆေးတွေကိုပြည်သူလူထုကိုထုနာပေးရနေပါလိမိုးပြေ PDF အဖွဲ့တွေကဘုံပကွဲမှုလုပ်တယ်ရဲဦးနဲ့မိသက်ဦးတော်ချက်ဆုံးသွားပေါ့
မြန်မာစစ်တပ်ကနေနိုင်ငံတော်အာဏာသိမ်းသိမ်းခဲ့ပြီးနောက်ပိုင်းမိုးပြေမြို့လိုက်ကော်တီမောဆူစရှိတဲ့မြို့နယ်တွေမှာစစ်အာဏာရှင်စန့်ကျင်ရေးတပိမောက်ဆန္ဒပြမှုတွင်စစ်တပ်ဘက်ကအကြမ်းဖက်ဖြိုခွင်းခဲ့ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေကနေရရလက်နဲ့ဆွဲကင်ပြီးတော့စစ်ကောင်စီတပ်ကိုမေလကဆက်လို့ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားလာပါတယ် ီတိုက်ပွဲဖြစ်ပွားမှုတွေကြောင့်ဒီရက်ခန့်တသိန်းနီးပါးလောက်ဘေးလွတ်ရာမှာထွက်ပြေးသိမ်းရှောင်နေရပါတယ်ခင်ဗျာ
။ကရင်နီဒေသကစီးရဲအခြေအနေနိုင်ငံရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာကိုဗစ်ဖြစ်ပွားနေတဲ့အခြေအနေကိုတင်ဆက်ပေးကြပါမယ်။ထိုင်းမြန်မာနိုင်ငံနယ်စပ်မှာရှိတဲ့မဲဆောက်မြို့မှာမြန်မာအလုတ်သမား400ကျော်လောက်ရှိတဲ့သုံးမွေးဆက်ဆွဲတဲ့ဆက်ယုံမှာအလုတ်သမား2ဦးဟာလွန်ခဲ့တဲ့2ရက်အတွင်းမှာကိုဗစ် -19 နဲ့သေဆုံးခဲ့တာကြောင့်အလုတ်သမားတွေကြားမှာစိုးရင်ပူပန်မှုတွေဖြစ်နေပါတယ်။ဆက်ယုံတစ်ယုံလုံးနီးပါးဖျားနာချောင်းဆိုးမှုတွေရှိနေပေမဲ့ကိုဗစ်စစ်ဆေးမှုတွေမလုပ်ရသေးဘူးလို့အလုတ်သမားတွေကပြောပါတယ်။ဒီကြောင့်ထိုင်းခြေဆိုင် VOA သတင်းတော်မတ်အေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့အပါအဝင်တပ်ခရိုင်တစ်ခုလုံးမှာကိုဗစ်ကူးစက်မှုတွေကမြင့်တက်လာနေတာကြောင့်အနီးရင်ရောင်အဆင့်သတ်မှတ်ထားသလိုဩဂုတ်လ3ရက်နေ့ကစပြီးညမထွက်ရအမိန့်ထုတ်ပြန်ထားတာပါမဲဆောက်မျိုးကချန်ပီယံရုံဟောင်းလို့ခေါ်တဲ့ ST Fashion သုံးမွေးဆက်ဆွဲဆက်ယုံတစ်ခုကအလို့သမားတွေလည်းဖျားနာမှုတွေဖြစ်နေတာမှလွန်ခဲ့တဲ့2ရက်အတွင်းဆေးရုံကြီးကိုသွားတက်တဲ့အလို့သမား2ဦးဟာတစ်နှစ်တစ်ယောက်နှုံးနဲ့ဇက်တိုက်သေဆုံးသွားခဲ့ပါတယ်ဒီသေဆုံးသူ2ဦးရဲ့ဆေးစာမှာတော့ကိုဗစ်ကြောင့်တည်ဆုံးခဲ့ကြောင်းအဖြေထွက်ခဲ့တယ်ဆိုပြီးတည်ဆုံးသူနဲ့နှီးဆက်တဲ့ဆေးရုံကအလို့သမားတဦးကပြောပြပါတယ်
။ဆေးရုံသွားတော့ကတော့ဘိုက်အောက်နဲ့ဆိုပြီးပဲသွားတာကျွန်တော်။ဆေးရုံရောက်မှဆုံးသွားတဲ့လူတွေကတော့ဒီကိုဗစ်ရဲ့ဆိုပြီးတော့စာထွက်လာတာပေါ့သူကတော့
တည်ဆုံးသွားတဲ့ဆေးရုံအလို့သမားနှစ်ဦးတည်းကဩဂုတ်လ2ရက်နေ့ကတည်ဆုံးသွားသူကတော့အသက်28နှစ်အရွယ်အမျိုးသားတဦးဖြစ်ပြီးဩဂုတ်လ3ရက်နေ့မှာတည်ဆုံးသွားသူကတော့အသက်42နှစ်အရွယ်ကိုဝင်ဆောင်အမျိုးသမီးတဦးဖြစ်ပါတယ်။နှစ်ဦးလုံးဟာဆေးရုံတက်ပြီးမကြခင်မှာပဲတည်ဆုံးသွားခဲ့ကြတာပါ။ဆေးရုံမှာတော့ကိုဗစ်တန်တရာဖြစ်သူတွေကိုစစ်ဆေးပေးတာမျိုးတွေမရှိကြောင်းဖျားနာရင်တော့တီးကြားနေဖို့အဆောင်ထားပေးကြောင်းပြောပြပါတယ်။ပြီးခဲ့တဲ့တပတ်ကျော်ကစလို့အလုပ်သမားတွေအတော်များများဖျားနာမှုတွေရှိပေမဲ့ကိုဗစ်ရှိမရှိမစစ်ဆေးရတဲ့အတွက်မသိရဘူးလို့လည်းဆိုပါတယ်။အခုလိုမျိုးတည်ဆုံးမှုတွေဖြစ်လာတဲ့အတွက်အလုပ်သမားတွေကြားထဲမှာစိုးရင်ပူပန်မှုတွေဖြစ်လာတယ်လို့လည်းအဲ့ဒီစိတ်ယုံလို့သမားကဆက်ပြောပြပါတယ
်။ဒီယာတီတုတ်ပွေးလို့ဘာလို့လဲအကုန်လုံးတရုံနီးပါဖြစ်ပါတယ
်။
ဒီစစ်စစ်မစရတော့ဘာယောဂရဲ့ဘာရဲ့တော့ပြတ်မသိဘူးပေါ့။အနားကတော့ပျောက်ကြပါလားဟုတ်ကဲ့ကျွန်တော်။ဒီတော့လောသမားရဲ့နေရောအခုတော့ထိုက်လန့်နေကြတာပေါ့
။စိတ်ယုံအနေနဲ့ကတော့ပြီးခဲ့တဲ့ရက်ကစပြီးဖျားနာတဲ့လူတွေအတွက်လူ90လောက်ဆက်တဲ့နေရာတစ်ခုကိုစီစဉ်ထားပြီးမဲ့ဆေးရုံအနေနဲ့ကတော့ပြီးခဲ့တဲ့ရက်တွေကစပြီးဖျားနာတဲ့သူတွေအတွက်လူ90လောက်ဆက်တဲ့နေရာတစ်ခုကိုစီစဉ်ထားပေးပေမဲ့ကိုဗစ်စစ်ဆေးတာမျိုးကိုတော့မလုပ်ပေးသေးဘူးလို့ဆိုပါတယ
်ဆေးရုံကနေလာမစစ်ပေးနိုင်ဘူးလေဒီလောက်လူအများကြီးရဲ့အဲ့လိုမျိုးတော့ပြန်ပြောလာတယ်သူတို့အခုလက်ရှိသူလုပ်ပေးထားတဲ့နေရာဒီဘာဒီမှာတနေပေါ့သူတို့စီစဉ်ထားတဲ့နေရာမှာပဲတနေပေါ့
ဆေးရုံကိုတော့ဇူလိုင်လ21ရက်နေ့ကစပြီးကန့်သက်ပိတ်ပင်ထားပေမဲ့အလုပ်သမားတွေကိုတော့ဆေးရုံလုပ်တွေကိုဆက်လုပ်စီခဲ့ပါတယ်။အခုစနေနေ့ကစပြီးအလုပ်တွေကိုရန်နာထားပြီးဈေးကူတာမှုအနေနဲ့ထိုင်းတိုင်းရင်ဈေးတချို့ကိုသာပေးထားတယ်လို့ဆိုပါတယ်။ဒီကာလအတွင်းမှာအလုပ်သမားတွေအနေနဲ့အလုပ်ပိတ်တဲ့အတွက်ခံစားဝယ်အနေနဲ့ထောက်ပံ့ခြင်းရမရဆိုတာကလည်းရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းအလုပ်သမားတွေကပြောပြပါတယ်
။ထိုင်းနိုင်ငံထဲမှာကိုဗစ်အတည်ပြုလူနာ639,200ကျော်ရှိနေပြီးဩဂုတ်လ4ရက်နေ့တနေ့ထဲမှာပဲစံချိန်တင်ကူးဆက်သူ2000ကျော်ရှိနေပါတယ်။တည်ဆုံးသူကတော့9500ကျော်ရှိလာပါတယ်။အတီးပြုလူနာတွေထဲမှာမြန်မာရှေ့ပြောင်းလို့တမ9000ကျော်ကူးဆက်ခံရပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ကကိုဗစ် -19 ကူးဆက်မှုအခြေအနေမတ်ရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကမ္ဘာပေါ်မှာအောက်ဆီဂျင်တန်းငွေတွေဘယ်ကရသလဲဆိုတဲ့လေ့လာသူတွေရဲ့အကြောင်းသတင်းဆောင်မကိုတင်ဆက်ပေးကြပါတယ်။ကမ္ဘာပေါ်မှာအောက်ဆီဂျင်တန်းငွေတွေဘယ်ကရသလဲဆိုတာကိုလေ့လာနေတဲ့သိပ္ပံပညာရှင်တွေကဖြစ်နိုင်ခြေတစ်ခုကိုတွေ့ရှိထားပါတယ်။ရှင်းနှစ်တန်းပေါင်းများစွာမှာရှိခဲ့တဲ့ဗက်တီးရီးယားပိုးမွှားတွေဟာနေတာရှည်လို့အလင်းကိုရောက်ပြီးတော့ပိုရလာတဲ့အခါမှာအောက်ဆီဂျင်တွေပိုပြီးတော့ထုတ်လွှတ်တယ်ဆိုတဲ့အချက်ကိုသုတေသီတွေကသွားတွေ့ပါတယ်။အောက်ဆီဂျင်တွေရှိနေလို့သာကမ္ဘာပေါ်မှာသက်ရှိသတ္တဝါတွေနဲ့အပင်တွေအသက်ရှင်သန်နိုင်ကြတာဖြစ်ပါတယ်။ AB သတင်းကိုအခြေခံပြီးနန်းလောင်ပြောပြပေးပါရှင်။
အမေရိကန်နဲ့ကနေဒါနိုင်ငံနဲ့ဆက်မီရှိဂန်ပြည်နယ်ထက်ကလိတ်ဟာရွန်ရေကန်ကြီးရဲ့ကျန်းမာရေးအောက်ကနေခရမ်းရောင်ရှိတဲ့ပြစ်ချွတ်ချွဲဖက်ကီရီယာပိုးမွှားတွေကိုယူပြီးတော့တက်ခွဲခန်းထဲမှာအလင်းရောင်ပေးပြီးဆန်းသတ်ခဲ့ပါတယ်။ဒီအခါမှာအလင်းရောင်ငင်များရလေပိုးကလေးတွေရှိကအောက်ဆီဂျင်ဓာတ်ပိုးထွက်လေလေဆိုတာကိုတွေ့ရှိခဲ့ပါတယ်။လွန်ခဲ့တဲ့နှစ်တန်ပေါင်းများစွာကကမ္ဘာမြေပေါ်မှာအောက်ဆီဂျင်နည်းနည်းကလေးပဲရှိရကနေအခုလိုအတိုင်းအတာထိဘလို့တိုးလာတယ်လဲဆိုတဲ့မေးခွန်းကတော့သိပ္ပံပညာအတွက်ပဟေလိကြီးတစ်ခုအဖြစ်ဆက်ရှိနေပါသေးတယ်။ဒီနေရာမှာဆိုင်နိုဘက်တီးရီးယားလို့ခေါ်တဲ့ပိုးမွှားလေးတွေပါဝင်ပတ်သက်မှုရှိနေတာကိုသူတည်တည်တွေ့ရှိခဲ့ပေမလို့အောက်ဆီဂျင်ဓာတ်အများပြားဘလို့ပေါက်ပေါက်လာတယ်လဲဆိုတာကတော့အဖြေရှားမရသေးပါဘူး တဘာဝဗီဇပညာဌာနကဩဂုတ်လနေ့ရက်နေ့မှာထုတ်ပြန်လိုက်တဲ့သုတေသနစာတမ်းတစ်ခုမှာတော့ကမ္ဘာလှည့်ပတ်မှုနေကွေလာပြီးတရက်ကို6နာရီရှိရကနေ24နာရီအထိနေ့တာရှည်လာတာကဆိုင်ယိုနိုဘက်တီးရီးယားပိုးမွှားလေးတွေအောက်ဆီဂျင်ဓာတ်တွေပိုထိုးလို့နိုင်ဖို့အထူးကြကြတဲ့အချက်ဖြစ်တယ်လို့ဖော်ပြထားပါတယ်လွန်ခဲ့တဲ့နှစ်ပေါင်း 2.4 ဘီလီယံလောက်မှာတော့ကမ္ဘာလေထုထဲမှာတိုင်းတာကြည့်လို့မရနိုင်လောက်အောင်အောက်ဆီဂျင်ဓာတ်နည်းနည်းကလေးပဲရှိခဲ့တဲ့အတွက်သက်ရှိသတ္တဝါတွေနဲ့အပင်တွေအသက်ရှင်သန်လို့မရခဲ့ပါဘူး။ဒါပေမဲ့လည်းအလင်းရောင်ပိုရလာကြတဲ့ cyanobacteria ပိုးမွှားလေးတွေကကာဗွန်ဒိုင်အောက်ဆိုက်တန်ငွေတွေကိုရှူသွင်းပြီးတော့အောက်ဆီဂျင်တွေကိုထုတ်လုပ်ခဲ့တာပါ။အစပိုင်းမှာအဲ့ဒီလိုထွက်လာတဲ့အောက်ဆီဂျင်ဓာတ်တိတ်မများဘူးဆိုပေမဲ့1ဘီလီယံပေါင်း400လောက်ကြာလာတဲ့အခါမှာတော့ကမ္ဘာလေထုထဲအောက်ဆီဂျင်တွေဟာအခုလက်ရှိပမာဏရဲ့10ဘုံတစ်ဘုံလောက်ထိတိုးလာပါတယ်။ဒါအလွန်များတဲ့ပမာဏဖြစ်တယ်လို့ဂျာမနီနိုင်ငံ Max Planck Institute ကအစင်ခါစားဦးဆောင်ပြုစုသူဇီဝဓာတုပညာရှင် Judith Clark ကပြောပါတယ်
The world was likely covered for billions of years with microbial mats.
Nowadays, bacteria ပုံမွားတွေနှစ်ပေါင်းသန်းနဲ့ချီဖုံးလွှမ်းနေခဲ့ပုံရပါတယ်။လက်ရှိမှာတော့သူတို့ကိုမြေတဲ့ island sink hole လို့လလန်းမီကိုတိတ်ခတ်တဲ့နေရာမျိုးမှာပဲတွေ့ရပါတော့တယ်။အဲ့ဒီပိုးမွားတွေကပဲအောက်ဆီဂျင်ဓာတ်ငွေတွေအဖြစ်အသွင်ပြောင်းလာစေမဲ့ဓာတ်ငွေတွေကိုအတိတ်ကချုပ်လွှတ်ခဲ့တာပါ။ဒါကြောင့်လဲကျမတို့အခုလိုအသက်ရှူလို့ရနေတာဖြစ်ပါတယ်
။ဒါကြောင့်လဲအပင်နဲ့တရိတ်ခြံတွေပေါက်ပွားလာပြီးတော့အပင်တွေကလည်းအောက်ဆီဂျင်တွေထုတ်လွှတ်လာတယ်လို့ပြောပါတယ်။အဲ့ဒီဘက်တီးရီးယားပိုးမွားလေးတွေကအောက်ဆီဂျင်ကိုဘာကြောင့်အများအပြားထုတ်လွှတ်ခဲ့ကြတာပါလဲ။ပင်လေဒီရေနဲ့ကဘာလဲပတ်မှုဆက်ဆက်ပုံအကြောင်းလေ့လာနေတဲ့မီရှိဂန်တက္ကသိုလ်အန်နဝါဗေဒပညာရှင် Brian Apik ကအခုလိုသုံးသပ်ပါတယ
် Way back when these oxidation events were happening is just all through earth history it's continually
oxygen ဓာတ်တွေစပြီးထွက်လာတဲ့အချိန်တုန်းကကဘာလဲပတ်မှုကအတော်နေပါတယ်နေထွက်ပြီးနေတာရှည်လာတဲ့အခါကျတော့အဲ့ဒီပိုးမွားတွေလည်းဓာတ်ငွေတွေထုတ်လွှတ်ဖို့အချိန်တွေပိုရလာကြတာဖြစ်ပါတယ်
ပင်လေဒီရေတွေနဲ့လရဲ့ဆွေးငင်အားတွေတုံ့ပြန်မှုတွေရှုပ်ထွေးနေကြတာကြောင့်ကဘာလက်ပတ်မှုနေကွေခဲ့တာပါအဲ့ဒီအယူအဆမမမှန်ဆိုတာကိုသိနိုင်အောင်လို့လွန်ခဲ့တဲ့နှစ်ပေါင်း 2.4 ဘီလီယံလောက်ကရှိခဲ့တဲ့ဘက်တီးရီးယားတွေနဲ့အလားတူ Lake Huron ကြီးကန်းကြီးရဲ့ပေ80အနက်လောက်ကတွင်းကြီးထက်ကပိုးမွှားတွေကိုယူပြီးတော့မီရှိဂန်နဲ့ဂျာမန်သုတေသီတွေစမ်းသပ်ခဲ့တာဖြစ်ပါတယ
် There are these beautiful cyanobacterial mats flourish in
ရှေးရုံးကဘာမြေကြီးဟာမြေ island sink ကိုတွင်းနဲ့ကြီးတွေကပုံစံမျိုးဖြစ်ခဲ့မယ်လို့ကျမတို့တော့ယူဆထားပါတယ်။ပင်လယ်ကမ်းခြေတွေမှာဒီလိုပိုးမွှားတွေနဲ့ဖုံးလွှမ်းနေမယ်လို့ထင်ပါတယ်
။ရင်ကုန်သမားတွေယူလာပေးတဲ့အဲ့ဒီပိုးမွှားတွေကို52နာရီကြာအဆက်မပြတ်အလင်းရောင်ပေးပြီးတော့စမ်းသပ်တဲ့အခါမှာတော့အောက်ဆီဂျင်တွေပိုထွက်တာကိုသိပ္ပံပညာရှင်တွေတွေ့ရှိခဲ့ပါတယ်။ဒီတွေ့ရှိချက်ဟာကမ္ဘာပေါ်မှာအောက်ဆီဂျင်တွေဘယ်ကရတယ်လဲဆိုတော့ဖြစ်နိုင်ခြေတစ်ခုသာဖြစ်တယ်ဆိုပေမဲ့လို့ချီးကျူးထိုက်တဲ့ရှင်းလင်းတင်ပြချက်တစ်ခုဖြစ်တယ်လို့လည်းသိပ္ပံပညာရှင်အတိုင်းဝိုင်းကပြောဆိုကြပါတယ်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA American တန်ရဲ့ဗုဒ္ဓဘူးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ဗုဒ္ဓဘူးညရဲ့အပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးမှာပါ။ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်နဲ့ကိုရန်နိုင်ရဲ့အားကစားခံနာမတိုင်ခင်မှာတော့အရင်ဆုံးလူလူနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ COVID-19 ကပ်ရောဂါဖြစ်နေတဲ့အချိန်မှာယောဂါပိုးမကူဆက်အောင်တတိထားလိုက်နာနေထိုင်ရမယ့်နည်းလမ်းတွေကိုဒေါက်တာတန့်စောကလူလူနဲ့ကျန်းမာရေးအစီအစဉ်မှာအကြံပြုတင်ပြထားတာနားဆင်ပါရှင
်မနက်က COVID-19 ကူးစက်ပြန့်နှံ့မှုတွေဟာတိတိတသားမြင့်တက်နေပြီးကျန်းမာရေးဆောင်ရှားမှုတွေကိုလည်းခက်ခက်ခဲခဲရယူနေကြရတာပါဒီချိန်မှာတတိယလိုင်းရဲ့ကူးစက်မှုအမြင့်ဆုံးအချိန်ဖြစ်လာနိုင်တာကြောင့်ကျူတေကာဝဲနီးလမ်းတွေကိုအရင်ကထက်ပိုပြီးကူးစက်လုပ်ဆောင်ကြရမှာဖြစ်ပါတယ်အခုချိန်မှာတက်နိုင်များအိမ်ပြင်ထွက်ဖဲနေဖို့လိုပြီးအိမ်ပြင်မဖြစ်မနေထွက်ရမယ်ဆိုရင်လည်းလူစီကားတဲ့နေရာတွေကိုရှောင်ရှားသွားလာသင့်တယ်လို့ဝိုင်းရင်ကျန်းမာရေးသတင်းအယ်ဒီတာတူဖြစ်သူဒေါက်ထရီစီမန်ကအခုလိုကြံပေးပါတယ
်ပန်ဒမစ်ဖြစ်နေချိန်မှာအပြင်မထွက်တာကောင်းတယ် stay at home ပါပဲเนาะအိမ်မှာနေမယ်နေပြီးတော့တက်တယ်ကလိုအပ်မှတ်ခွင့်မယ်ဆိုရင်လည်း max ပဲเนาะတကယ်လို့လူနေတယောက်နဲ့မဖြစ်မနေကပြောရမယ်တွေ့ရမယ်ဆိုလို့ရှိရင်လည်းလူနေကိုထောက်ပြတော့ပါလားအကုန်မယ်เนาะ4မိနစ်လောက်တည်းကြာပြီးတော့ပို့ပြီးတော့မတွေ့တာအကောင်းတယ်ဒါကပြောတာနည်းနည်းပြီးတာအကောင်းတော့ နော
်အိမ်ကိုပြောင်းလာတဲ့အခါမှာလည်းလက်ကိုစနစ်တကျစီကြောရမှာဖြစ်ပြီးလိုအပ်မယ်ဆိုရင်ရေချိုးတန့်စင်ပေးတင်တယ်လို့ဒေါက်တာစီမန်ကအကြံပေးပါတယ
်ပြန်လာပြီဆိုလို့ရှိရင်လည်းအိမ်မှာလက်စီကိုအိမ်ရောက်ချင်းကိုလက်စီကိုနော်ကိုယ့်အသားတွေကိုကုန်းရှော်ပြီးရေချိုးလက်ပေါ့နော်ခေါင်းမှာရှော်ရှိုးလက်ပေါ့ဖြစ်နိုင်လို့ရှိရင်နော်
အင်္ဂါတကားတွေကိုလည်းအမြဲတမ်းပိတ်မထားပဲလေဝင်လက်ထက်ကောင်းအောင်ကြာခဏဖွင့်လိုက်ပေးတင်တယ်လို့ဒေါက်တာစီမန်ကပြောပါတယ်မိမိကိုယ်ကိုယောဂကုသခံရပြီလို့တန်တရားရှိတဲ့အခါအိမ်မှာရှိတဲ့တခြားသူတွေနဲ့ထိတွေ့မှုရောနေအောင်တရားနေထိုင်ပေးဖို့လိုအပ်ပါတယ်အင်းရဲ့တနေရာရာဒါမှမဟုတ်အခန်းတစ်ခန်းခန်းမှာတရားခွဲနေထိုင်ပြီးကိုယ်ဟန်ကောင်းမွန်အားမွေးနေထိုင်တင်တယ်လို့ဒေါက်တာစီမန်ကပြောပါတယ
်နောက်တစ်ခါဒါကတော့ဝင်ပြမော့တန်တရားဖြစ်သွားပြီဆိုလို့ရှိရင်နောက်ကိုယ့်ကိုတန်တရားဖြစ်သွားပြီဆိုလို့ရှိရင်ဥမာမချောင်းဆိုးသလိုလိုအနှံ့ပြောက်သလိုလိုမဆောင်းခြင်းတောက်ခြင်းလိုတယုတ်တည်းဖျားလဲတက်လာပြီဖျားလဲနည်းနည်းငွေရှိလာပြီဆိုရင်မပြင်းထန်ဘူးဆိုလို့ရှိရင်တော့ဟိုအဲ့လိုမျိုးဟိုကမှခုနလိုအိမ်မရင်ကွာရန်တီးလုပ်ရမှာပေါ့နော်ကွာရန်တီးလုပ်ဖို့လိုတယ်သူနဲ့ဘေးကလူတွေအိမ်ထဲမှာသူကသူ့ကိုတခါနဲ့မှထားတယ်တခြားလူတွေနဲ့ပေးမကွေးရဘူးနောက်တကသူတက်နိုင်လို့ရှိရင်ရေနွေးသို့မဟုတ်ရင်းပြုတ်ရေတို့အတော့ပူပူနွေးနွေးအရေတွေတောက်ချပါလို့ကဘာကြောင့်လဲဆိုတော့ဒီ virus ကိုကဟာနှာခေါင်းကလေယာဉ်နဲ့ဝင်သွားတယ်ဝင်သွားပြီလို့ရှိရင်တော့လေကြောင်းထဲမှာတော့တက်နေတယ်တက်နေတဲ့အချိန်မှာသူအဲ့မှာဟိုခဏလေးနေတယ်ဟိုပေါက်ကိုဆင်းသွားလို့ရှိရင်သူသွားတာလမ်းကြောင်းနှစ်တောင်းရှိတယ်လက်ရှိလမ်းကြောင်းနှစ်ဟုတ်သွားတာရှိတယ်အသားရင်လမ်းကြောင်းနှစ်ဟုတ်သွားတာရှိတယ်အဲ့တော့အဲ့ဒီအချိန်မှာရေနွေးလို့ရေနွေးပူပူလို့ပြုတ်ရေလို့နပူတဲ့ရေတွေပေါက်ပေါက်ချလိုက်ပြီးရင်သူကရေနဲ့ပါသွားပြီးတော့အသားရင်ထဲမှာပြသွားပြီးအစ်စ်နဲ့အသားချေအစ်စ်နဲ့ချေလိုက်တော့ပေသွားတယ်လို့ပြောပါလေအဲ့လိုမှမဟုတ်လို့ရှိရင်ဒီကောင်ကဒါကပြောရင်အချူမြင်းနဲ့ဘောနဲ့လိုတိတ်လျံကြောင်းနဲ့ကိုကြသွားနိုင်ပါလေအဲ့ဒါဆိုလို့ရှိရင်အဲ့ကောင်ကပိုးကပွားနိုင်နော်အဲ့ဒါကြောင့်ရင်းနှီးပူပူလို့ပါတော့တာမျိုးကိုကျွန်တော် encourage လုပ်ပါတယ်နောက်တကဒီကောင်ကဟိုခုကာစနစ်ကျွန်တော်ကောင်းအောင်နေရမလို့ကျွန်တော်ပြန်ပြောထားပါတယ်ခုကာစနစ်ကကောင်းအောင်လုပ်ဒီတွေကအစားတော့တွေရှိတယ်နောက်အဓိကတော့မှားနေတာတော့အများကြီးမပြောတော့ဘူး protein နဲ့ကောင်းကောင်းရအောင် fast cash protein ရအောင်ကြက်ဥလိုပါမျိုးပေါ့နော်နောက်အီနာနဲ့ healthy ရွေးဗီတာမင်တွေဆိုတာပါတယ်เนาะအဲ့ဒါမှအပြည့်စုံပါတယ်အဲ့ဒါရအောင်လို့เนาะတကအစေအစံနေเนาะအဲ့ကောင်တွေကလည်းဗီတာမင်တချို့အားတွေပါတယ်เนาะဂျင်တတူဂျင်တူတပ်ပြတ်တူအဲ့ဒါတွေပါတယ်အဲ့တော့အဲ့ဒါမျိုးတွေကျွန်တော်ဖြစ်မနေစားနေကြပါတယ်เนาะကိုကားလေးချင်းကဖြစ်နိုင်ရင်လုပ်ပြပါဖြစ်နိုင်မို့လို့ကိုလုပ်ပြပါနေတိုင်းเนาะလေးချင်းကတက်ချူလေးချင်းကရှိမယ်ကားလေးချင်းကလည်းရှိမယ်ထုတ်ရှားရတဲ့ဟာတွေဘာလို့ဆိုတော့အဲ့ကောင်ကခုကစနစ်ကိုတက်စီပါတယ်เนาะဘော်ဒီအဲ့ဒီအချိန်မှာကျွန်တော်အနေနဲ့ဟိုအပီးဒေရောမဟုတ်ဘူးဖြစ်နိုင်လုပ်နိုင်လို့ရှိရင်ဗာဒီဗိုက်တာမင်တွေဝယ်တောက်နိုင်ပါတယ်။မောက်စီပစ်လိုဟာမျိုးတောက်နိုင်ပါတယ်။တခြားအားသေးတွေပေါ့လေ။အဲ့ချိန်မှာတော့ကျွန်တော်အန်ဂါရိတ်လုပ်ချင်ပါတယ်။အဲဘာလို့ဆိုကိုကအဲ့ချိန်မှာအစားတော့ကပြတ်တာပြတ်တတ်တယ်လေ။အစားချင်မတော့ချင်ဆိုအစားကောင်းကောင်းမဝင်နိုင်တော့ရှိပါချိနိုင်ပါတယ်။အဲ့တော့ဖြစ်နိုင်အောင်လည်းဝင်အောင်စားမယ်။အစားနိုင်လို့ရိုးမယ်ထင်လို့ရှိရင်လည်းကုနာဗီတာမင်တွေကိုကျွန်တော်ကဟိုတော့သုံးဖို့ပါကျွန်တော်တိုက်တွန်းချင်ပါတယ
်။ COVID-19 ကူးစက်မှုတွေအလွန်မင်းမြင့်တက်နေတဲ့အချိန်မှာယောဂကူးစက်မခံရအောင်အရင်ကထက်ပိုပြီးကျူးဆိုင်နေထိုင်ဖို့လိုတဲ့အကြောင်းတင်ပြလို့လိုက်တာဖြစ်ပါလေကျွန်တော်တန်းလို့ပ
်ထောက်တာတန့်စော်တင်ဆက်ခဲ့တဲ့လူလူနဲ့ကျမ်းမာရေးစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အားကစားခန္ဓာစီစဉ်ကိုမတင်ဆက်ခင်မှာအရင်ဆုံးတော့ဦးကျော်စန်းသားရဲ့6လပြည့်ခဲ့ပြီးရှေ့ဆက်ဘာဖြစ်မလဲဆိုတော့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။မြမနိုင်ငံမှာအာဏာသိမ်းပြီးတော့6လအကြာမှာတော့မြမစစ်အုပ်ချုပ်ရေးကောင်စီဘက်ကပြည်သူတွေအတွက်ဘာတွေဆောင်ရွက်ခဲ့ပြီးပါပြီလဲ။အဲဒီကမှတစ်ဆင့်အိမ်ဆောင်အစိုးရကိုဖွဲ့စည်းလိုက်ပြီးတော့2023ဩဂုတ်လအထိဆက်ပြီးတော့လှုပ်ဆောင်အောင်မယ်ဆိုတဲ့ကိစ္စရပ်တွေရဲ့အလားအလာကရောဘယ်လိုရှိပါသလဲ။မြမအရေးသုံးသက်သူဒေါက်တာတင်မောင်တန်းနဲ့ဦးကျော်စန္ဒာတို့ဆွေးနွေးသုံးသက်ထားတဲ့မြမအရေးသုံးသက်ချက်နားဆင်ရအောင်ပါ။
ကျားဦးဒီမောင်ကလည်းမာနင်္ဂစစ်ကောင်စီအကြီးအကဲကတော့သူ့ကိုယ်သူဝန်ကြီးချုပ်ကျင်ညာပြီးတော့အင်းဆောင်အစိုးရဆိုတော့ဖွဲ့စည်းလိုက်တယ်ပြီးတော့နှစ်နှစ်တာဝန်ယူဖို့လိုတဲ့စွာတွေဘာတွေလုပ်မယ်ဆိုတော့စီမံကိန်းချပြသွားပါတယ်ဆိုတော့သူတို့တာဝန်ယူခဲ့တာ6လတော့ပြည့်ခဲ့ပြီဆိုတော့6လနောက်3ချိန်ကျန်သေးတာပေါ့ဆရာဆိုတော့သူဒီ2023 August အထိလုပ်မဲ့ဆိုတဲ့စီမံကိန်းတွေဟာပြီးခဲ့တဲ့6လမှာဘာအောင်မြင်ခဲ့ပြီနောက်6လမှာဘာတွေဘာတွေဆက်လုပ်မယ်ဆိုပြီးတော့အဲ့လိုများအခြေခံပြီးတွက်ခဲ့သလားဘယ်လိုပုံစံနဲ့သူစီမံကိန်းတွေကိုချလဲဆိုတာဆရာတို့ကစီမံကိန်းတွေကိုနားလည်ရပုံကိုဆိုတော့နေစားပြီးအဲ့ဒါလေးအချင်းချင်းပြောပြပါအဲ
သူအာနာသိပြီကစားမှာပြင်ကြခဲ့တာတော့ရှေ့လုံမစင်ကအဲရေကောက်ပွဲကောင်ရှင်ကိုပြန်လည်းဖွဲ့စည်းမယ်အမဲချင်းတွေကိုဆက်စည်းမယ်ပေါ့ဒီဥရနေနီဆက်လက်ဆောင်ရွက်မယ်ဆိုပြီးတော့သူကဒါပထမလုပ်ငန်းစဉ်ဖြစ်နေပြောလေ ဒုတိယတတိယလုပ်ငန်းစဉ်ကတော့ COVID-19 နဲ့ပတ်သက်တဲ့နော်နောက်နံပါတ်၄ကတော့ညီညာရေးဆိုင်ရာသဘောတူညီချက်နဲ့ပတ်သက်ပြီးနံပါတ်၅ကတော့ရွေးကောက်ပွဲဆိုတော့အဲ့ဒီထဲမှာအဲသူလုပ်ခဲ့တယ်လို့ပြောလို့သူတောင်းတာပေါ့နော်ဒီလူလူတို့ကတော့သဘောတူမှာမဟုတ်ဘူးအဲ့ဒီဘက်သူတောင်းကနေမှပြည်တော်စုရွေးကောက်ဖွဲ့ option ကိုပြန်လဲဖွဲ့စည်းတယ်လို့ပြောတယ်ဒါပေမဲ့အဲ့လိုဖွဲ့စည်းတဲ့နေရာမှာကိုအဲတချို့အဖွဲ့ဝင်တွေကနှုတ်ခတ်တော်တာကိုကျွန်တော်တွေ့ရတယ်အဲ့တော့မဲစင်းတွေစစ်သေးတယ်ဆိုပြီးတော့ကြီးညာတယ်ဒါပေမဲ့အင်တာအားနဲ့ပါနိုင်ငံတကာလက်မခံနိုင်ဘူးနော်နိုင်ငံတကာလက်မခံနိုင်ဘူးဆိုတာကဥပမာအားဖြင့်အဲမတ်ပုတ်တင်အဲနာမည်ထပ်နေတာတွေမတ်ပုတ်တင်အတူနေတာဒီအစရှိတစ်ဖြစ်ပေါ့နော်ဒါတွေအကုန်လုံးကျွန်တော်တို့အချက်တော်တော်များများကိုဒါရေကောက်ပွဲကော်မရှင်ကပြောပါတယ်ဒါပေမဲ့သူမပြတာနိုင်တာကဒီလူတစ်ယောက်ကနှစ်ခါမဲပေးတယ်ဆိုတာကိုမပြတာနိုင်နော်အဲ့တော့စရင်းတွေမားနေတာကတော့ဆန်းစုကြည်လက်ထက်မှာမဟုတ်ဘူးခင်ဗျာဆရာကျွန်တော်ဦးသိုက်ကျေသူ့ကလက်ထက်မှာပဲဒီစရင်းအင်းတွေကမားနေခဲ့တယ်ဆိုတာကိုတပ္ပရာယုံဝင်ကြီးတွေကပြောဆိုခဲ့တာတွေလည်းရှိပါတယ်အဲ့တော့ဒါကဘာကြောင့်မားလဲလို့ပြောလို့ရှိရင်1962ခုနှစ်ခေတ်ကတပ္ပရာကအာဏာသိမ်းခဲ့တယ်အဲ့ဒီအာဏာသိမ်းခဲ့တဲ့အစိုးရအဆက်ဆက်လုပ်ခဲ့တဲ့အမားကြီးဖြစ်တယ် NLD နဲ့ဘာမှမဆိုင်ဘူးပြီးတော့အဲ့ဒီတည်းမှာအထူးသဖြင့်ဒီလူဝင်မှုကြီးကြပ်ရေးကမပုံတည်တယ်ဒါလက်စားပြီးပွားထားတာတွေအများကြီးရှိပါတယ်အဲ့ဒီတော့ဒါကိုအကြောင်းပြပြီးပြောဖို့ဆိုတာကတော်တော်ဖြစ်တယ်။ဘာလို့လဲနိုင်ငံတိုင်းမှာထူးတဖြစ်ပုံပြဆဲနိုင်ငံတွေမှာအမေရိကန်နိုင်ငံမှာတော့ဒီပြဿနာရှိတယ်။အဲ့တော့စပြီးခြီလာပြီးဒါကိုအကြောင်းပြပြီးတော့သိမှုစ조사လာတာကလည်းတကယ်တမ်းမဲမတမာမှုထဲပေါ့နော်။ဒါကိုအကြောင်းပြလို့ရတယ်ဆိုတဲ့အကြံပေးချက်နဲ့သိမှုရတယ်တော့ထင်တယ်။အထူးတဖြင့်ချက်ကိုက်ပုံပြရေးပါတီကခေါင်းဆောင်တချို့ကအဲ့ဒီလိုလွှဲနေတာသူတို့လည်းသိတယ်ဗျ။
ဆိုတော့သူတို့ရှေ့ကို6လ3ပတ်ကြာအောင်မယ်3 3 times ဆက်အောင်မယ်ပေါ့ဆိုအဲ့ဒီကိစ္စတွေကတော့ဘယ်တော့ထိသူဖြစ်ဖြစ်ရတော့လုံလာနိုင်မှာလဲစောစောကပြောသလိုအခုထိကတော့ပြည်သူလူလက်သူမှမထောက်ခံဘူးနိုင်ငံတကာလည်းဘယ်သူမှမထောက်ခံဘူးဆိုတော့အရှေ့ကိုကသူလုံးမယ်ဆိုတော့စီမံကိန်းတွေကအလားအလာဘယ်လိုနေမယ်ထင်လဲ
အဲ့သူကဒုတိယလုပ်ငန်းစဉ်နေနေကတော့ COVID-19 ကာယောဂကဝေးလုပ်ငန်းကိုအရှိန်ဟုံမပြတ်ဆက်လက်ဆောင်ရွက်သွားမယ်လို့သူကအဲ့လိုကြေညာခဲ့တာပေါ့ဗျာစလုံးကဒါပေမဲ့အရှိန်ဟုံကတော်တော်ပြတ်သွားတယ်နော်အမှန်တော့ထိထိရောက်ရောက်ဘာမှမဆောင်ရွက်ဘူးလို့ပြောလို့ရတယ်ကာကွယ်ရေးအနေထားမှာဥမာအိန္ဒိယမှာဖြစ်နေပြီဖိုင်းမှာဖြစ်နေပြီဆိုလို့ရှိရင်ဒီနိုင်ငံမှာကြိုတင်ပြီးလုပ်ရတယ်ရှိတယ်ဆေးဦးနေမှာမနိုင်မနှင်းဖြစ်တယ်ဆိုတာကကာကွယ်ရေးလုပ်ငန်းဆိုင်ရာတွေမလုပ်နိုင်လို့အဲ့ဒီကာကွယ်လုပ်ငန်းဆိုင်ရာကိုလုံလန်းစဉ်ငားရက်ဆိုပြီးထည့်ထားပြီမလို့ဥဆောင်မပေးနိုင်ခဲ့ဘူးလို့ပြောလို့ရတယ်เนาะအဲ့တော့နံပါတ်3ကကိုဗစ်စီးပွားရေးနဲ့တွေ့ပြီးစီးပွားရေးလုပ်ငန်းတွေကိုဖြစ်နိုင်နေတဲ့အများဆုံးပြန်လည်ပြီးတော့ဆောင်ရွက်သွားမယ်လို့သူကပြောခဲ့တာ ਉਹ ဒါပေမဲ့ဘာတွေကိုမလုပ်နိုင်ခဲ့ထိမ့်သိမ့်နိုင်ခဲ့စီးပွားရေးလုပ်ငန်းတွေကိုပြတ်တယ်နိုင်ငံလုပ်ငန်းတွေကြထွက်သွားကြတယ်အဲ့တော့ပြည်တွင်းစီးပွားရေးလုပ်ငန်းကလည်းဘာမှကိုလုံးလို့မရဘူးအဲ့တော့ဒီစကောဝါဖောင်ဒေးရှင်းရဲ့ထောက်ပံ့မှုနဲ့ကျွန်တော်တို့လေ့လာတဲ့လေ့လာချက်တစ်ခုမှဆိုလို့ရှိရင်ဂျွန်လာမှမိခဲ့တာပေါ့နော်နောက်လာမှဆက်ပြီးတော့စီးပွားရေးလုပ်ငန်းရှိနေအောင်မယ်လို့ယုံကြည်တဲ့အပြည့်ရင်းစီးပွားရေးလုပ်ငန်း58ရာခိုင်နှုန်းပဲရှိတယ်ဆိုတော့43ရာခိုင်နှုန်းကနောက်လာဆိုရင်တော့မလို့ပြုတ်ပြီလို့ယုံကြည်နေကြတယ
်အဲ့တော့ပြည်တွင်းငြိမ်းချမ်းရေးကိစ္စကြတော့
အဲ့တော့ပြည်တွင်းညဉ့်ဉိုင်းကိစ္စကိုကြည့်မယ်ဆိုလို့ရှိရင်လည်းတိုင်းရင်းသားတွေနဲ့စစ်တင်ပြန်ပြီးဖြစ်တဲ့နော် NCA သဘောတူညီချက်အတိုင်းနော်လို့ကိုတော်တော်ကြီးယုံကြည်မှုပြည့်ပြားသွားတယ်အဲ့တော့ဒီဘူးရ6လအတားတွေမှာသူလုံနေတာတွေကိုသုံးသက်ရရင်တော့အတော်ကိုဖျူဖျဲနဲ့မနိုင်မနစ်ထိမ့်မနိုင်သိမ့်မရဖြစ်တယ်ဒါကြောင့်မို့လဲတချို့သုံးသက်တဲ့လူတွေကဗမာနိုင်ငံဟာကြာရှုံးဆုံးနိုင်ငံတစ်ခုဖြစ်သွားပြီလားဆိုပြီးတော့မေးခွန်းထုတ်ကြတယ
်တကယ်တမ်းလည်းအဲ့လိုမေးခွန်းထုတ်စရာဖြစ်နေတာပေါ့မေးခွန်းထုတ်တဲ့လူတွေဘက်ကလည်းအကောက်ထားခိုင်နေမှုရှိနေတယ်ဆိုတော့အခုလိုပြောတဲ့ဟာသူတို့ရဲ့အာဏာတည်မြဲရေးအချိန်ဆွဲဖို့ဆက်ဆက်ဆိုတာတဲ့အပြင်တခြားဘာများတိုင်းပြည်အတွက်တောင်းတဲ့မျှော်လင့်ချက် ထားနိုင်မယ်လို့ကျွန်တော်အပြုသဘောနဲ့ကြံဖန်တွေးမယ်ဆိုရင်ဘာလို့တွေးရမလဲတွေးရမရှိဘူးလ
ားအပြုသဘောတော့ရှင်းဆိုရရန်မျိုး၅ပါးကို၃ပါးအဖြစ်နဲ့ short ချနိုင်တာပေါ့ဗျာမင်းခိုးသူနဲ့မချစ်မနစ်တဲ့သူကတပါးတည်းဖြစ်သွားတော့သုံးပါးပဲကြာတော့ဟာအပြုသဘောသုံးပါးအဲ့တော့ကျန်တာကတော့အဲတော်တော်ကြီးကျက်ကဲဒီတိုင်းတိုင်းပြတ်တော်လို့တော့မရဘူးလို့အဲထင်တယ
်ဒီမိုကရေစီအားစုဘက်ကကျူပန်းနေရတဲ့ကျူပန်းမှုကိုလည်းကျွန်တော်ကြည့်ရပါဘူးအဲ့ဘက်ကရောဘယ်လောက်ထိအလားအလာရှိပါသလဲလူငယ်တွေရဲ့တကြွမှုသူတို့ရဲ့အနစ်နာခံမှုသူတို့ရဲ့အနာဂတ်ကိုလုံးဝဆွန့်ထုတ်ပြီးတော့ဆုံးဖြုံးနေပြီးသားဖြစ်တဲ့အနာဂတ်လည်းရစရာမရှိတော့ဘူးလေအခုချိန်ထဲမှာအဲ့ဒီမှာစွန့်စားပြီးတော့တကယ်ဟုတ်တော်ရမှာလက်နဲ့ကိုင်းစင်းတဲ့နေကြတာလည်းပဲကျွန်တော်တန်ငန်တကဒေါကူမန့်ထရီတွေမှာအများများတွေ့ရပါတယ်ကျွန်တော်ကလည်းမရောက်နိုင်တော့လည်းပဲဆိုတော့အဲ့ဒီဘက်ကရောအချိန်နဲ့ဘလောက်ရှိလာနိုင်ပါလဲဒုတိယလုံးကရောအခု NUG တို့ဘာတို့ကခိုင်ခိုင်မာမာစီယုံနိုင်ကြတဲ့အင်အားရှိပါရဲ့လားစူးစီးကောင်းဆောင်မှုပြန်နိုင်တာ
ဟို NUG ကိုထောက်ခံတာကတော့မရှိဘူးဆိုရင်တော့ပေါ့နော်ကျန်နိုင်ပုံပြောရေးကိုထောက်ခံတဲ့ပရိသတ်နဲ့တန်းတူတော့ရှိတယ်ဘာလို့လဲဆိုတော့
အန်ယူဒီကိုထောက်ခံတဲ့လူဟာကျန်းဖုံကိုကျန်းခိုင်ဖုံကျွေးကိုထောက်ခံတဲ့လူတွေများမယ်လို့ယူဆပါတယ်များတယ်ဆိုစိတိုင်အောင်သူတို့ကထိရောက်တဲ့ခေါင်းဆောင်မှုသူတို့ရဲ့အခန်းကဏ္ဍပေါ်လေ leadership role ကအားရစရာကောင်းရလားဆိုတော့ကျွန်တော်စမ်းစစ်နေတာပါအနာသုတ်ပိုင
်မှုရဲ့တောင်းကနေပြောရမယ်ဆိုလို့ရှိရင်တော့အဲကျွန်တော်အတိုက်ခံသဘောဖြစ်သွားတာပေါ့နော်ဒါတော့မှပဲ NUG လို့ပြောတဲ့အခါမှာအတိုက်ခံအားစုထဲမှာအကြမ်းမဖက်လမ်းစဉ်ကိုတွားကျင်တဲ့လူနဲ့တနက်ကိုင်းတော်လည်းလမ်းစဉ်ကိုတွားကျင်တဲ့လူတို့နှစ်ပိုင်းထပ်ပြီးခွဲရနိုင်မယ်လို့ကျွန်တော်ထင်တယ်။နော်အများစုကတော့အကြမ်းမဖက်လှုပ်ရှားမှုတဲမှာများရှိမလားလို့မသိဘူးပေါ့နော်။အဲ့တော့ဒီဒီမိုကရေစီလှုပ်ရှားမှုရဲ့တိုက်ပွဲသဘောအရာပြောရမယ်ဆိုလို့ရှိရင်တော့ဒီကျွန်တော်တို့ခေါင်းဆောင်မှုတဲမှာပုံမူကျေပြန့်တဲ့နော်မဟာဗျူဟာတရားလူများလူမလားနော်ဒီမိုကရေစီလှုပ်ရှားမှုအတွက်ဆောင်ရွက်တော့မယ်ဆိုရင်ဒီပုံမူကျေပြန့်တဲ့မဟာဗျူဟာတစ်ခုလုပ်မယ်နော်အဲ့ဒါကဥပဒေရင်းတိုက်ပွဲဥပဒေပါတိုက်ပွဲနော်အဲ့တော့ဥပဒေလို့စကားပြောတဲ့အခါမှာဒီကဥပဒေမရှိတော့ဘူးလို့တချို့ကလည်းပြောကြမှာပါပဲဒါပေမဲ့အမှုတော်စန်းစုကြည်တရားရင်ဆိုင်နေရတယ်လို့အဲ့တော့ဦးမိုးကျက်ပြက်နဲ့မဟာဗျူဟာတစ်ခုမရှိလို့ရှိရင်အချင်းချင်းကွဲပြဲတဲ့စီကိုဥတီသွားနိုင်တယ်လို့ကျွန်တော်အဲ့တော့အဲ့ဒီလိုထင်ပါတယ
်ခုနောက်ဆုံးတစ်ခုမေးချင်တာကျွန်တော်တို့နဲ့ဆရာနဲ့ဆွေးနွေးသုံးသပ်ချက်တွေလုပ်တဲ့အခါမှာပရိသတ်တော်တော်များများကဟာအတက်ဆရာဘာမှမကြားဘူးစိတ်ပြက်ဆရာနဲ့ပဲအဆုံးတတ်သွားတယ်ဘာညာပြောကြတယ်ဆိုတော့ပရိသတ်တွေမျှော်လင့်နေတဲ့ကြားကျင်တဲ့အတက်ဆရာစကားတစ်ခွန်းကြံပြီးပြောပါလို့ဆိုရင်ဆရာဘာပြောမလဲရ
အဲ့တက်ဆရာဆိုတာကဆရာဖြစ်ချင်တာရဲ့ဖြစ်တင်တာရဲ့ဖြစ်နေတာရဲ့ဖြစ်နိုင်တာရဲ့အဲ့ဒီ၄ခုစုံတဲ့အထဲကနေမှဆွဲထုတ်နိုင်တဲ့ပုံမှာမူတည်ပါတယ်ဖြစ်ချင်တာကဖြစ်နေတာနဲ့အဟသိကြီးနေလို့ရှိရင်နော်အတက်ဆရာကိုဆရာတွေ့ရပါမဟုတ်ပါအဲ့တော့ကျွန်တော်တို့ရဲ့ပြဿနာကဖြစ်နေတာတဲကနေဖြစ်နိုင်တာကိုပေါ်ထုတ်တဲ့နေရာမှာအဲ့ဒီဖြစ်နိုင်တာကိုဥတည်ပြီးတော့ဆောင်ရွက်တဲ့နေရာမှာဥဆောင်မှုပေးနိုင်ဖို့အဲ့ဒီလိုသုံးသပ်ဆွေးနွေးတာတွေရှိလာဖို့အဲ့ဒီလိုပြောဆင်မှုတွေရှိမှပဲကျွန်တော်တို့ဒီအကျိုးချက်လက်ရနိုင်တဲ့လုပ်ငန်းစဉ်ကြီးတစ်ခုကိုချမှတ်ပြီးဆောင်ရွက်တော့နိုင်လိမ့်မယ်လို့ထင်တယ်မဟုတ်လို့ရှိရင်ဖြစ်ချင်တာတွေကြည့်ဘာမှအားတက်စရာတွေ့ရမှာမဟုတ်ပါဘူး
မြန်မာနိုင်ငံရဲ့အခြေအနေကိုဒေါက်တာတင်မောင်တန်းနဲ့ဥကျော်စန္ဒာတို့ဆွေးနွေးသုံးသပ်ထားတဲ့မြန်မာရေးသုံးသပ်ချက်နားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကိုရန်နိုင်ရဲ့အားကစားကဏ္ဍကိုတင်ဆက်ပေးကြပါတယ်။သတင်းတစ်ပတ်အတွင်းမှာဖြစ်ပျက်ခဲ့တဲ့အားကစားအစီအစဉ်တွေကိုစူးစီးပြီးတင်ပြပေးထားတာဖြစ်ပါတယ
်။2020ဒိုကျိုအိုလံပစ်ပြိုင်ပွဲကတော့အခုဆိုရင်ဒုတိယပတ်ထဲကိုရောက်လာပါပြီ။ပြိုင်ပွဲတွေအချိန်ရလာနေချိန်မှာပဲစူးစိမ်းရရှိမှုအနေအထားမှာလဲတရုတ်အမေရိကန်နဲ့အင်ရှင်ဂျပန်နိုင်ငံတို့က ထိတ်ဆုံးသုံးနေရာမှာအဆင့်လိုက်ရှိနေပါတယ်။ဒီနှစ်တိုကျိုအိုလံပစ်ပြိုင်ပွဲမှာအခုအချိန်ထိတော့ကမ္ဘာစံချိန်15ခုအပါအဝင်လူငယ်စံချိန်နဲ့အိုလံပစ်စံချိန်စုစုပေါင်း80ကျော်တင်နိုင်ခဲ့ပါတယ်။တရုတ်နိုင်ငံကတော့အလေးမမှာရွှေခဏခုထက်မနည်းရောက်ထားပြီးတော့တနက်ပြည့်ရေကူးတိုင်းပင်ကြက်တောင်စပွဲတင်တန်းနဲ့ဆရာတွေကနေလဲရွှေတစိတ်တွေအတော်များများရထားပြီးအမေရိကန်ကတော့ရေကူးတနက်ပြည့်ဂျွန်ဘားနဲ့ကောက်သီးဆရာတွေကနေရွှေတစိတ်တွေရထားပါတယ်ဒီထဲမှာရေကူးကနေပြီးတော့ရွှေဆက်တစ်ခုထက်မနည်းရောက်ထားပြီးတော့တနင်္လာနေ့ကအထိအမျိုးသားဘက်မှာတော့ကီလပ်ဒရက်ဆယ်ကရွှေ3ခုနဲ့အမျိုးသမီးဘက်မှာကေဒီလက်ဒက်ခီကရွှေ2ခုစီရထားပါတယ်အင်ရှင်ဂျပန်ကတော့ဂျူဒိုကနေရွှေ9ခုရထားပြီးတော့အမျိုးသမီးရေကူးကနေ2ခုအမျိုးသားနဲ့အမျိုးသမီး2ယောက်တွဲစပွဲတင်တင်းနစ်တွေမှာလည်းရွှေတစ်စိတ်တွေရထားပါတယ်အရှေ့တောင်အာရှနိုင်ငံတွေထဲမှာတော့ဒီတစ်ပတ်မှာအင်ဒိုနီးရှားကကြက်တောင်မှာရွှေတစ်ခုကြေးတစ်ခုနဲ့အလေးမမှာငွေတစ်ခုနဲ့ကြေးတစ်ခုကိုရထားပြီးတော့အာဆီယံနိုင်ငံတွေထဲမှာစုစိတ်အများဆုံးဖြစ်နေပါတယ်အဲဒီနောက်မှာတော့ထိုင်းနဲ့ဖိလစ်ပိုင်တို့ကရွှေတစ်စိတ်တစ်ခုစီရထားပြီးတော့မလေးရှားကလည်းကျက်တော်မှာကျေးဇူးစိတ်တစ်ခုရထားပါတယ်ပြေခုံပြပြိုင်ပွဲတွေဘက်မှာတော့အားလုံးကစိတ်ဝင်စားနဲ့စောင့်ကြည့်နေကြတဲ့ဟာတစ်ခုကတော့အမျိုးသားမီတာတရာပြိုင်ပွဲဖြစ်ပါတယ်ပြီးခဲ့တဲ့အိုလံပစ်3ကြိမ်မှာမီတာတရာမှာရွှေစိတ်တွေ3ကြိမ်ဆက်တိုက်ဖို့ဆွဲခဲ့တဲ့ကမ္ဘာအမြန်ဆုံးလူသားယူဆိန်ဘိုလ်အနားယူသွားပြီးတဲ့နောက်မှာတော့ဘသူကအိုလံပစ်ချန်ပီယံဖြစ်မလဲဆိုတာကိုစောင့်ကြည့်နေခဲ့ကြတာပါဒီနေ့အမျိုးသားမီတာတရာအပြေးပြိုင်ပွဲမှာတော့အီတလီနိုင်ငံသားလမွန်မာဆောဂျေကော့စ်က 9.83 စက္ကန့်နဲ့အနိုင်ရပြီးတော့ပထမရွှေစိတ်ကိုရသွားခဲ့ပါတယ်။ဒီပွဲမှာဗြိတိန်ကဇာနော်ဟျူးစ်တာထွက်မာတာကြောင့်ပြိုင်ပွဲကနေပယ်ခံခဲ့ရပြီးတော့9ယောက်ပဲဆက်ပြိုင်ကြတာမှာဂျေကော့စ်ကဘူးဆွဲသွားခဲ့တာပါ။ဒါဟာအီတလီနိုင်ငံတွက်တော့အိုလံပစ်မီတာတရာအပြေးပြိုင်ပွဲမှာပထမဆုံးရွှေရတာဖြစ်ပြီးတော့ယူဆိန်ဘိုလ်ခစ်လွန်ပထမဆုံးမီတာတရာအိုလံပစ်ချန်ပီယံဖြစ်လာခဲ့ပါတယ်ဒီဘက်မှာအမေရိကန်ကဖရက်ဒ်ဂါလီက 9.84 စက္ကန့်နဲ့ဒုတိယကနေဒါကအန်ဒရေဒီဂရော့စ်က 9.89 စက္ကန့်နဲ့တတိယရသွားခဲ့ပါတယ်ဒီနှစ်ပြေခုံပြပြိုင်ပွဲမှာထူးခြားတာနောက်တစ်ခုကတော့အမြင့်ခုံပြိုင်ပွဲမှာပူးတွဲရွှေစိတ်ချီးမြှင့်လိုက်တာဖြစ်ပါတယ်။အဲဒါကတော့အီတလီနိုင်ငံကဂျီအမ်မာကိုတမ်ဘော်ရီနဲ့ဂါတာနိုင်ငံကမူတက်စ်အက်ဆာဘာရှင်းတို့နှစ်ယောက်ဟာအမြင့်ခုံပြိုင်ပွဲဒီပထမ6ကြိမ်ခုံတော်မှာ 2.3 ခွန်မီတာ9ပေနဲ့8လက်မအမြင့်ထီကိုနှစ်ယောက်စလုံးရောက်အောင်ခုံနိုင်ခဲ့ကြပါတယ်။အဲဒါနဲ့ပြိုင်ပွဲတောင်ဝန်ရှိသူတွေကရွှေစိတ်အတွက်အဆုံးဖြတ်ဖြစ်အောင် 2.39 မီတာထိထပ်မြင့်ပြီးတော့နှစ်ယောက်စလုံးလွတ်အောင်မခုံနိုင်ခဲ့ကြပါဘူး။အဲ့ဒါနဲ့ဒိုင်းတွေကအဆုံးဖြတ်ပေးနိုင်အောင်တစ်ခုခုလုပ်ဖို့ဆိုပြီးတော့ကစားသမားတွေစီကိုလာတဲ့အချိန်မှာမရှင်းကကျွန်တော်တို့အတွက်ရွှေတစိတ်နှစ်ခုရနိုင်မလားဆိုပြီးပြောလိုက်တာကြောင့်နောက်ဆုံးမှာဒိုင်းတွေကလည်းသဘောတူပြီးတော့သူတို့နှစ်ယောက်ကိုပူးတွဲရွှေတစိတ်ပေးလိုက်တာဖြစ်ပါတယ်။မရှင်းမှာ2012လန်ဒန်အိုလံပစ်မှာရွှေတစိတ်2016ရီယိုအိုလံပစ်မှာငွေတစိတ်ရထားတာကြောင့်အခုဒီချိန်မှာရွှေတစိတ်ရလိုက်တဲ့အတွက်အိုလံပစ်ပြိုင်ပွဲ3ခုကနေရွှေငွေကြေး3မျိုးစလုံးရသွားခဲ့တဲ့ဥပဒေမှာဖြစ်လာခဲ့ပါတယ်။ Memory ကတော့2016တုန်းကတန်ရောက် Rio Olympic နဲ့လွဲချော်ခဲ့ပြီးရွှေစိတ်ကိုစခုနိုင်လိုက်တာဖြစ်ပါတယ်။ဒီနှစ်ပြိုင်ပွဲမှာထူးခြားတဲ့အောင်မြင်မှုတွေကတခုကတော့အမျိုးသမီးတွေဘက်မှ Australia နိုင်ငံကရေကူးကစားသမားအမ်မာမကီယွန်ဖြစ်ပါတယ်သူဟာဒီအိုလံပစ်ပြိုင်ပွဲရေကူးပြိုင်ပွဲကနေရွှေတစိတ်၄ခုပါဝင်စုစုပေါင်းစု9ခုရခဲ့ပြီးတော့အိုလံပစ်ပြိုင်ပွဲတစ်ကြိမ်ထဲမှာပဲစုတစိတ်9ခုရတဲ့ပထမဆုံးအမျိုးသမီးရေကူးချန်ပီယံဖြစ်လာခဲ့ပါတယ်ဒီအိုလံပစ်တင်းနစ်ပြိုင်ပွဲတွေဘက်မှာတော့နာမည်ကြီးကမ္ဘာအဆင့်တစ်နိုဗက်ဂျိုကိုဗစ်တယောက်ဆမ်မီဖိုင်နယ်မှာအရေးနိုင်သွားပြီးတော့ဂျိုကိုဗစ်ကိုအနိုင်ရခဲ့တဲ့ဂျာမနီကအလက်ဇန်ဒါဇဗရက်ကဖိုင်နယ်မှာအနိုင်ရပြီးတော့ရွှေတစိတ်ရသွားပါတယ်ဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားကြတာမှာဇဗရော့ကရုရှားလော်မစ်ကော်မတီအောက်ကနေဝင်ပြန်ခဲ့တဲ့ကာရန်ကတ်နော့ကို 6-3-6-1 နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ရွှေတစိတ်ရသွားခဲ့တာပါတတိယနေရာလူပွဲမှာတော့ပါဘလိုကရေနိုဘူစတာကဂျိုကိုဗစ်ကို 6-4-6-6-3 နဲ့နိုင်သွားတာကြောင့်ဒီနေ့ဂရန်စလမ်3ခုစလုံးဘူးဆွဲထားတဲ့ဂျိုကိုဗစ်ဟာအိုလံပစ်ပြိုင်ပွဲမှာစုတစိတ်နဲ့လွှဲချော်သွားခဲ့ပါတယ် အမျိုးသမီးဘက်မှာတော့ဘလင်ဒါဘန်ချစ်နဲ့မကေတာဗွန်ဒရူဆိုဗာတို့ဖိုင်နယ်မှာကစားခဲ့ကြပြီးဘန်ချစ်က9-5-6-6-3နဲ့နိုင်ရပြီးတော့ဆွစ်ဇာလန်နိုင်ငံအတွက်ရွှေစိတ်ယူပေးနိုင်ခဲ့ပါတယ်ခင်ဗျာလမ်းပဲဘောလုံးပြိုင်ပွဲတွေဘက်မှာတော့အမျိုးသမီးပွဲစဉ်တွေဘက်မှာနာမည်ကြီးအမေရိကန်အသင်းဟာဆင်းဖိုင်နယ်မှာကနေဒါကိုရှုံးပြီးတော့ဖိုင်နယ်နဲ့လွှဲချော်သွားခဲ့ပါတယ်။ဆင်းဖိုင်နယ်ပွဲစဉ်တွေကိုတနင်္လာနေ့ကကစားကြတာမှာကနေဒါကအမေရိကန်အမျိုးသမီးအသင်းကိုတကူကူမရှိနဲ့အနိုင်ရသွားပါတယ်။ကနေဒါအတွက်တလုံးတည်းသောအနိုင်ဂိုးကိုတော့85မိနစ်မှာဂျက်စီဖလမင်ကပယ်နယ်တီကနေသွင်းခဲ့တာပါ။ဒါကြောင့်လက်ရှိကမ္ဘာချန်ပီယံဖြစ်တဲ့အမေရိကန်အသင်းဟာအိုလံပစ်ပြိုင်ပွဲကိုဖိုင်နယ်နဲ့လွှဲချော်တာဟာအခုဆိုရင်နံနက်ဇက်တိုက်ရှိသွားခဲ့ပါပြီ။တခြားဆီမီဖိုင်နယ်မှာတော့ဆွီဒင်နဲ့ဩစတြေးလျတို့ကစားခဲ့ကြပြီးတော့ဆွီဒင်ကတကူကူမရှိနဲ့နိုင်သွားခဲ့ပါတယ်။ဆွီဒင်တို့အနိုင်ကူကူတော့ဒုတိယပိုင်းဆက်စားခြင်းပွဲချိန်46မိနစ်မှာရော်ဖိုကသွင်းယူခဲ့တာပါ။ဒါကြောင့်ဆွီဒင်သင်းဖိုင်နယ်တက်သွားပြီးတော့ဖိုင်နယ်မှာတော့ကနေဒါနဲ့ဆွီဒင်တို့ရွှေစိတ်အတွက်ဘောလုံးရမှာဖြစ်ပါတယ်။အမျိုးသားဘက်ကဘောလုံးပွဲမှာတော့ဘရာဇီးကမက္ကဆီကိုကိုပယ်နယ်တီမှာအနိုင်ရပြီးတော့ဖိုင်နယ်တက်သွားပါတယ်။ဆင်းဖိုင်နယ်ပွဲတွေကိုအင်္ဂါနေ့ကကစားကြတာမှာဘရာဇီးနဲ့မက္ကဆီကိုတို့ဂိုးမရှိတည်ရင်ပြီးသွားတာကြောင့်ပယ်နယ်တီခံကြတာမှာဘရာဇီးက၄ဂိုးတကူနဲ့နိုင်သွားခဲ့ပါတယ်။ဒုတိယဆင်းဖိုင်နယ်မှာတော့စပိန်ကအင်ရှင်ဂျပန်ကိုအချိန်ပိုမှာမာကော့စ်အဆန်စီယိုသွင်းတဲ့ဂိုးနဲ့တကူဂိုးမရှိနဲ့နိုင်ပြီးဖိုင်နယ်တက်သွားတာကြောင့်နောက်ဆုံးဖိုင်နယ်မှာတော့ဘရာဇီးနဲ့စပိန်တို့တွေ့မယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ။
ကိုရနိုင်ရဲ့အားကစားခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဗုဒ္ဓဘူးညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်လေးကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးကြပါမယ်။ COVID-19 တတိယလမ်းရိုက်ခတ်ခံရတဲ့မြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့24နာရီအတွင်းဓာတ်ခွဲစမ်းစစ်ဆေးမှုပေါင်း13,000ကျော်မှပိုကိုသူဟာ4,000ကျော်ရှိတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဒီကနေ့ဩဂုတ်လ4ရက်နေ့ညမှာသတင်းထုတ်ပြန်ပါတယ်။ဒီနေ့တရက်ထဲမှာပဲသေဆုံးသူကတော့322ဦးထိရှိသွားပါပြီ။မြန်မာနိုင်ငံမှာဂျွန်လနောက်ပိုင်းကိုဗစ်ကူးခံရသူနဲ့သေဆုံးသူဟာနေ့စဉ်တိုးလာနေတဲ့အနေအထားဖြစ်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းပြီးကတည်းကကိုရိုနာဗိုင်းရပ်စ်ပိုးကိုစနစ်တကျကြက်ကြက်ပြန့်ပြန့်စစ်ဆေးနိုင်ခြင်းမရှိသလိုသေဆုံးသူရဲ့စရင်ကိုလည်းအတိအကျပြုစုနိုင်တာမျိုးမရှိတဲ့အတွက်အမှန်တကယ်ကူးစက်သူနဲ့သေဆုံးသူဟာတရားဝင်ထုတ်ပြန်ချက်တွေကိုပို့ပြီးတော့များနိုင်တယ်လို့ကျန်းမာရေးပညာရှင်တွေနဲ့ပရာဟိတလုပ်နေသူတွေကခန့်မှန်းထားကြပါတယ်။အခုလိုမျိုးကာယရောဂါအခြေအနေဆိုးဝါးလာနေချိန်မှာမလိုအပ်ဖက်နဲ့အပြစ်မထွက်ရ stay at home အမိန့်ကိုမြို့နယ်တချို့မှာထပ်တိုးထုတ်ပြန်လိုက်ပါတယ်။မန္တလေးတိုင်းမြင်းကျန်းမွန်ပြည်နယ်ဘီလင်းကိုပါထည့်သွင်းလိုက်တာကြောင့်အမိန့်ထုတ်ပြန်ထားတဲ့မြို့နယ်က110အထိရှိသွားပြီဖြစ်ပါတယ်ရှင်။ဒါကြောင့်မြန်မာနိုင်ငံမှာဒီလိုကိုဗစ်ကာယရောဂါနဲ့မိုးရာသီရေကြီးမှုတွေကြုံနေရချိန်မှာလက်နက်ကင်ပြိပခါတွေကလည်းဆက်ပြီးတော့ဖြစ်နေတဲ့အတွက်ဆစ်ဆောင်ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေပါတယ်လို့ကုလသမဂ္ဂကပြောပါတယ်။စာနယ်ရိက္ခာကလည်းရှားပါနေပြီးတော့ကျန်းမာရေးနဲ့ဗန်လုပ်ငန်းလိုအရေးကြီးတဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာအဟန့်အတားတွေဆက်ပြီးတော့ပေါ်ပေါက်နေပါတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျရစ်ကနယူးယောက်ကုလသမဂ္ဂယုံကြုတ်ကသတင်းသာရှင်းလင်းပွဲမှာမနေ့ကပြောဆိုသွားခဲ့တာဖြစ်ပါတယ်ရှင်။ဒီလိုမြန်မာနိုင်ငံရဲ့နိုင်ငံရေးအကျပ်တဲတွေကိုကူညီဖြည့်ရှင်ပေးနိုင်မှုအတွက်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကနေရွေးချယ်ထားတဲ့ဘရူနိုင်းနိုင်ငံရဲ့ဒုတိယနိုင်ငံသားရေးဝန်ကြီးအဲရဝန်ယူဆတ်ကိုမြန်မာအရေးအာဆီယံအထူးကိုယ်စားလှယ်ဖြစ်တဲ့မြန်မာစစ်ကောင်စီဘက်ကဒီကနေ့ဩဂုတ်လ4ရက်နေ့မှာသဘောတူလက်ခံလိုက်ပြီးဖြစ်ပါတယ်။စစ်တပ်အာဏာသိမ်းပြီးကတည်းကမြန်မာနိုင်ငံထဲမှာဖြစ်နေတဲ့အခြေအနေတွေအဆုံးသတ်ရအောင်အာဏာသိမ်းစစ်ကောင်းဆောင်နေနဲ့အတိုက်ခံတို့ကြားမှာတွေ့ဆုံဆွေးနွေးမှုတွေလမ်းပွင့်အောင်လို့အာဆီယံဘက်ကနေကမကထလှုပ်ဆောင်ရွက်နေတာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံရဲ့ပြည်တွင်းဗန်လုပ်ငန်းတွေမှာတော့နိုင်ငံခြားသားတွေကိုအကန့်အသတ်အရေးအတွက်နဲ့အလုပ်ခက်မှုဗဟိုဗန်ကနေတတ်မှတ်လိုက်တာကြောင့်ဗန်နာရေးလုပ်ငန်းတွေအပေါ်မှာထိခိုက်လာနိုင်တဲ့ဆိုတဲ့သတိပေးချက်တွေလည်းထွက်ပေါ်လာနေပါတယ်။စစ်တပ်ကအာဏာမသိမ်းခင်ကာလတုန်းကတော့ပြည်ပရင်းနှီးမြှုပ်နှံမှုတွေကြောင့်မြန်မာဗန်လုပ်ငန်းကတိုးတက်ခဲ့တာပါ။ဒါပေမဲ့လည်းအခုလက်ရှိအခြေအနေမှာတော့မြန်မာဗန်လုပ်ငန်းတွေရဲ့အခြေအနေကြီးကြပ်မှုဘက်မှာအားနည်းလာနိုင်နေဆိုပြီးထောက်ပြမှုတွေလည်းရှိပါတယ်ရှင်။ဗုဒ္ဓဘုညရဲ့သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်မြတ်သူဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Knolius Tinol ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆန္ဒပြေကြပါစေရှင်။
This program has come